Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ Washington မြို့တော် View American တန်ကနေ2015ခုနှစ် August လ30ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ8:00ထိတိုင်းဒိုမီတာ3240 49ရုပ်ကနေစတင်အတန်လွှင့်နေပါရှင်နော်ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားနိုင်ငံထဲမှာရှိတဲ့ IS အစ္စလာမစ်စစ်သွေးကြွတွေပေါ်အမေရိကန်ကဥဆောင်ပြုလုပ်နေတဲ့လေကြောင်းစစ်ဆင်ရေးမှာတူတကီလည်းပါလာပါပြီရွှေပြောင်းချီချနေတိုင်းသူတွေနဲ့ဒုက္ခသည်တွေဂရိနိုင်ငံအေတင်မြို့အနီးကစစ်ကမ်းကိုစနေနေ့ကထပ်မံရောက်ရှိခဲ့ကြပါတယ်မလေးရှားနိုင်ငံမှာဝန်ကြီးချုပ်နှုတ်ထွက်ပေးဖို့ထောင်တောင်းချီတဲ့ပြည်သူတွေစနေနေ့ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဒီလိုထူးခြားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမနက်နာ Channel တူတင်ပြပေးပါမှာခင
်ဗျာသတင်းတွေပြီးနောက်ဆင်ရမယ့်ထဲမှာတော့မလေးရှားနိုင်ငံမှာဝန်ကြီးချုပ်ထွက်ပေးဖို့တောင်းဆိုဆန္ဒပြပွဲတွေကဘလို့ကြရရိုက်ခတ်မှုတွေရှိလာနိုင်ကြလဲဆိုတာနဲ့ပတ်သက်ပြီ
းဘလို့အဖို့ဆိုလို့ရှိရင်အပြင်လုံးဝမထွက်ကြရင်ဒီရက်ပိုင်းတွေကအရင်ကောင်းပါပဲဘာလို့လဲဆိုတော့
ညီမရွှေပြောင်းလို့ဒီမှာအခွင့်အရေးစင်တာရဲ့တာဝန်ခံဦးကူကူလက်ပြောတော်တာပါဒီအကြောင်းကိုသတင်းနေ့ပြီးမှနားဆင်ရမှာပါဒါပြင်ပတ်စင်ကဏ္ဍတွေမှာတော့ဦးအောင်ခင်ရဲ့မျက်မှောက်ရေးရာ30ချက်နဲ့ American Indian အင်္ဂလိပ်စာသင်ခန်းစာအစီကိုနားဆင်ရမှာဖြစ်ပြီးအစီအစဉ်ဒုတိယပိုင်းမှာတော့စနေညတိုက်ရိုက်ဒီလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာအခုနောက်ဆုံးရနိုင်ငံကသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မန္တနာချန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
စီးရီးယားနိုင်ငံထဲမှာရှိတဲ့ IS အစ္စလာမစ်စစ်သွေးကြွတွေအပေါ်အမေရိကန်ကဥဆောင်ပြုလုပ်နေတဲ့လေကြောင်းစစ်ဆင်ရေးမှာတူရကီနိုင်ငံကတိုက်လေယာဉ်တွေနဲ့ပထမဆုံးအကြိမ်ဖြစ်ပါဝင်တိုက်ခိုက်ခဲ့တယ်လို့နိုင်ငံသားရေးဌာနကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တူရကီနိုင်ငံကိုချင်းချောက်နိုင်တယ်လို့ယူဆရတဲ့စီးရီးယားနယ်စပ်မှာရှိတဲ့ IS အဖွဲ့ကိုတောက်ကြနေနောက်ပိုင်းကစပြီးလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ IS အစွန်းရောက်တွေကိုတိုက်ခတ်ဖို့အတွက်လာပေါင်းများစွာကြန့်ကြာနေခဲ့ပြီးတဲ့နောက်အခုလိုတိုက်ခိုက်ဖို့အတွက်တူတူကီနိုင်ငံကပြီးခဲ့တဲ့လတည်းမှာသဘောတူလိုက်တာဖြစ်ပါတယ်။စီးရီးယားလေကြောင်းပိုင်နဲ့အတွင်းကိုဖျက်ချော်ဝင်ရောက်ခြင်းမရှိဘဲတူကီလေတပ်ကစမတ်ဘုံးနဲ့အုံပြတိုက်ခိုက်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာလည်းစီးရီးယားနယ်စပ်နဲ့နီးစပ်တဲ့အရေးပါတဲ့လေစိတ်တွေကိုအမေရိကန်တိုက်လေယာဉ်တွေကိုအုံပြခွင့်ပေးခဲ့ပါတယ်။တူကီနိုင်ငံအနေနဲ့ညွန့်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေမှာအပြည့်အဝပူးပေါင်းပါဝင်လာရေးတောင်းဆိုထားတဲ့နည်းပညာပိုင်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးအမေရိကန်နဲ့တူရကီအကြသဘောတူညီချက်ရပြီးတဲ့နောက်မှာတူရကီလေတပ်ကအခုလိုတိုက်ခိုက်မှုတွေပြုလုပ်လာတာဖြစ်ပါတယ်
။ရွှေပြောင်းချေချနေထိုင်သူတွေနဲ့ဒုက္ခသည်တော်တော်များများဟာဂရိနိုင်ငံအေတင်မြို့နီဖေယက်စိတ်ကမ်းမြို့ကိုစနေနေ့မှဆက်လက်ရောက်ရှိခဲ့ကြပါတယ်။ AGN ကျွန်းတွေကရွှေပြောင်းချေချသူတွေနဲ့ဒုက္ခသည်တွေကိုပို့ဆောင်ဖို့ဂရိအစိုးရကခွင့်ပြုခဲ့ပြီးတဲ့နောက်ဒုက္ခသည်2500နဲ့အတူစိတ်ကမ်းမှာLetherios Venizelos တင်မဆက်ရောက်လာခဲ့တာပါစစ်တပ်နဲ့ဆင်းရဲဒုက္ခကနေထွက်ပြေးလာသူတွေဟာအန္တရာယ်များလာတဲ့ရေကြောင်းခီးစဉ်ကနေတဆင့်တူရကီကနေဂရိနိုင်ငံစီကိုထွက်ပြေးလာနေကြသလိုမကြာခဏဆိုသလိုဖြစ်သလိုဆောက်လုပ်ထားတဲ့ plastic ဖောင်ငယ်လေးတွေသုံးပြီးတော့ရောက်ရှိလာကြတာဖြစ်ပါတယ်ရွှေပြောင်းနေထိုင်သူအများစုကတော့ Macedonia နိုင်ငံနဲ့နယ်ချင်းဆက်နေတဲ့ဂရိနိုင်ငံကိုဖြတ်တန်းပြီးဥရောပအလဲပိုင်းအထိကိုခီးဆက်ချင်ကြတာဖြစ်ပါတယ်ပုံမှန်အားဖြင့်ရွှေပြောင်းနေထိုင်သူတွေဟာသက်ဆလိုနီကီကိုသွားမဲ့ယထားကိုစီရဖို့ဘူတာကြီးကိုချက်ချင်းခီးဆက်ကြပြီးတော့အဲ့ဒီကနေမှတဆင်မက်ဆီဒိုနီးယားနယ်စပ်ကိုသွားမဲ့နောက်ထပ်ယထားကိုစီရလိမ့်ရှိပါတယ်။ထောင်ပေါင်းများစွာသောရွှေပြောင်းနေထိုင်သူတွေဟာဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့နယ်စပ်တွေကိုရောက်ရှိဖို့အတွက်ဘောကန်ဒေသကနေတဆင်ခီးဆက်နေကြတာကြောင့်ဥရောပရဲ့ရွှေပြောင်းချေချမှုပြဿနာဟာဆက်လက်ကြီးထွားနေဆဲဖြစ်ပါတယ်။
အယ်ဂျာဇီးရာသတင်းတော်၃ဦးကိုစနေနေ့ကပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေကြားအမျက်ဒေါသထွက်ပြီးဝမ်းနည်းခဲ့ကြပေမဲ့အီဂျစ်နိုင်ငံသားတချို့ကတော့တိုင်းပြည်လုံခြုံရေးအတွက်ဒါဟာလှုပ်တင့်လှုပ်ထိုက်တဲ့ကိစ္စဖြစ်တယ်လို့ယူဆနေကြပါတယ်။မမှန်ကန်တဲ့သတင်းတွေဖြန့်ချိမှုနဲ့အီဂျစ်နဲ့ကနေဒါနိုင်ငံသားနှစ်မျိုးခံယူထားတဲ့အယ်ဂျာဇီးရာသတင်းတော်မိုဟာမက်ဖာမီနဲ့အီဂျစ်နိုင်ငံသားဘဟဲမိုဟာမက်တို့နှစ်ဦးကိုအီဂျစ်တရားရုံးကစနေနေ့အစောပိုင်းမှာပြစ်ဒဏ်စီရင်လိုက်တာဖြစ်ပါတယ်။သူတို့နှစ်ဦးစလုံးကိုထောင်ဒဏ်3နှစ်နဲ့3နှစ်ခွဲအတိအသင့်ချမှတ်လိုက်တာဖြစ်ပြီးစီရင်ရက်ချပြီးပြီးချင်းမှာပဲထင်းထင်းထားလိုက်ပါတယ်။သူတို့နှစ်ဦးစလုံးကိုအစောပိုင်းကနေကစီရင်ရက်ချခဲ့ပြီးထောင်ဒဏ်တစ်နှစ်စီကြာခံခဲ့ပြီးမှဖေဖော်ဝါရီလတုန်းကအမကန်နဲ့ပြန်လွတ်ပေးခဲ့တာပါ။တတိယလူဖြစ်တဲ့ပီတာဂရက်စ်ကတော့သ တို့နဲ့အတူထောင်ဒဏ်တစ်နှစ်ကြာခံပြီးမှအာမခံနဲ့ပြန်လွတ်လာခဲ့ပြီးတဲ့နောက်ဩစတြေးလျနိုင်ငံကိုပြည်နှံပေးလိုက်တာဖြစ်ပါတယ်။သူကိုလည်းစနေနေ့ကထောင်ဒဏ်3နှစ်မျက်ကွယ်စီရင်ချက်ချလိုက်ပါတယ်။သူတို့ကိုအခုလိုစီရင်ချက်ချလိုက်တဲ့အပေါ်ကန့်ကွက်ရှုတ်ချပြီးချွင်းချက်မရှိပြန်လွတ်ပေးဖို့တောင်းဆိုသူတွေတဲ့လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေအမေရိကန်ပြည်ထောင်စုကနေဒါဩစတြေးလျနဲ့ဗြိတိန်နိုင်ငံတို့ကအရာရှိတွေအထင်ကြီးသတင်းတောက်တွေနဲ့အယ်ဂျာဇီရာသတင်းဌာနတို့ပါဝင်ပါတယ်။ဒီပြည်ထောင်စီရင်ချက်ဟာသတင်းလွတ်လပ်ခွင့်ကိုစော်ကားရရောက်တဲ့အတွက်စီရင်ချက်အပေါ်အယူခံဝင်သွားမယ်လို့အယ်ဂျာဇီရာသတင်းဌာနကပြောပါတယ
်။ထိုင်းနိုင်ငံဘန်ကောက်မြို့ပြင်ကတိုက်ခန်းတစ်ခုမှာ passport စာအုပ်တွေဖုံးလုပ်တဲ့ပစ္စည်းကိရိယာတွေနဲ့တူနိုင်ငံသားတအုပ်ကိုမနေ့စနေနေ့ကထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ပတ်နီးပါးလောက်ကဘန်ကောက်မြို့လေးမျက်နှာနှစ်ကွန်းအနီးမှာလူ20လောက်သေဆုံးတဲ့အထိဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုနောက်ပိုင်းအခုဖမ်းဆီးမှုဟာအလားအလာရှိတဲ့ပထမဆုံးဖမ်းဆီးမှုဖြစ်ပါတယ်။ဘန်ကောက်မြို့ပြင်ရှေ့ပိုင်းကတန်တရားရှိသူရဲ့တိုက်ခန်းကိုရဲနဲ့စစ်သားတွေကဝင်ရောက်စီးနှင်းခဲ့ပြီးတဲ့နောက်စနေနေ့ညနေမှာပဲထိုင်းရုတ်တံလွင်ဌာနအားလုံးပေါ်ကနေပြီးတော့အဲ့ဒီဖမ်းဆီးမှုကိုကြေညာခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ခေတ်သစ်ရာဇဝင်မှာလူအများဆုံးသေဆုံးခဲ့တဲ့တိုက်ခိုက်ခံရမှုလို့အာဏာပိုင်တွေကပြောဆိုတဲ့ဒီပေါက်ကွဲမှုအပြီး12ရက်အကြာမှာသူ့ကိုဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်။ဘန်ကောက်မြို့နယ်အေယာဝန်နက်ကွန်းအနီးဘုံပေါက်ကွဲမှုအတွင်းလူ20သေဆုံးပြီးတော့120ကျော်ဒဏ်ရာရရှိခဲ့ကြတာပါ။ဒီပေါက်ကွဲမှုအပြီးနောက်တစ်ရက်အများပြည်သူ34စိတ်အနီးဘုံထပ်မံပေါက်ကွဲမှုမှာတော့ထိခိုက်ဒဏ်ရာရမှုမရှိခဲ့ပါဘူး။
ဒီဝေဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမလေးရှားနိုင်ငံမှာငွေကြေးမဲ့တမာမှုတွေနဲ့ဆွဆွဲခံနေရတဲ့ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်ပေးရေးမြို့တော်ကွာလာလမ်ပူမှာထောင်တောင်းချီတဲ့ပြည်သူတွေစနေနေ့ကစပြီးနေရက်ဆက်တိုက်ဆန္ဒပြနေကြပါတယ်အစိုးရပိုင်း 1MDB ရင်းနှီးမြှုပ်နှံမှုကုမ္ပဏီကနေဝန်ကြီးချုပ်နာဂျီရာဇာရဲ့ကိုပိုင်ဗန်နဲ့ကိုဒေါ်လာတန်း900ထည့်ပေးခဲ့တဲ့ကိစ္စလူသိချင်းကြားထွက်ပေါ်လာခဲ့ပြီးတဲ့နောက်ရုပ်ောက်ပွဲတရားမျှတရေးအဓိကဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်တဲ့ဘာစီကဝန်ကြီးချုပ်ကိုယာရုကနေဆင်းပေးဖို့တောင်းဆိုနေတာပါအယောင်တွေဝတ်ဆင်ထားကြတဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟာအနာပိုင်တွေတားမြစ်ထားတဲ့ကြားကလမ်းမတွေပေါ်မှာဆန္ဒပြနေကြပြီးတင်းငွေတွေနေ့အထိဆက်ပြသွားကြဖို့စီစဉ်ထားပါတယ်ဆန္ဒပြပွဲကိုဥဆောင်စီစဉ်ခဲ့တဲ့ဘာစီအဖွဲ့ website ထဲကိုဝင်ကြည့်လို့မရအောင်လဲအစိုးရကပိတ်ပင်ခဲ့သလိုကွာလာလမ်ပူမြို့တော်တဲကလွတ်လပ်ရေးရင်ပြင်မှာလူဒုစုခွဲတွေပါမစ်ကိုလည်းမပေးခဲ့ပါဘူးစီစဉ်ထားတဲ့အတိုင်းစနေနေ့ကဆန္ဒပြပွဲတွေမစခင်အနာပိုင်တွေကလုံခြုံရေးတွေကိုတင်းကျပ်စွာချထားပါတယ်ဒေါ်လာတန်း900လက်ခံမှုကြောင့်မလေးရှားနိုင်ငံမှာအရင်ကဘယ်တော့မှမလုပ်ဖူးခဲ့တဲ့ဝန်ကြီးချုပ်တယောက်အပေါ်ရာဇဝတ်နဲ့ဆွဲချက်တင်သည့်မတင်သည့်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ
်။လက်ဗရိုနိုင်ငံဘေရွတ်မြို့မှာဒေသစံတော်ချိန်စနေနေ့ညမိုးချုပ်သွားတဲ့အချိန်ထောင်ပေါင်းများစွာသောလူတွေဟာအကြီးမားဆုံးဆန္ဒပြပွဲကြီးတစ်ခုကိုဆင်နွှဲဖို့အတွက်အဓိကရင်းမြစ်တစ်ခုမှစုဝေးခဲ့ကြပါတယ်။အမိုက်တွေဆွန့်ပြစ်ရာအဓိကနေရာတစ်ခုကိုပိတ်လိုက်ပြီးနောက်နိုင်ငံတော်ဝန်ကလမ်းတွေပေါ်မှာအမိုက်တွေတောင်းလို့ပုံနေတဲ့အပေါ်စိတ်ဆိုးဒေါသထွက်နေကြသူတွေကပြီးခဲ့တဲ့တစ်ပတ်ကစပြီးတော့ဆန္ဒပြပွဲတွေကျင်းပခဲ့တာပါအနီးအဖြူနဲ့အဆင်းရောင်ပါတဲ့လေဘနွန်အလံတွေကိုဝေယမ်းပြီးထောင်ပေါင်းများစွာသောသူတွေဟာပါလီမန်အဆောက်အုံဤကရစ်အယ်ဆိုရင်ပြန်မှာစုဝေးကြတာဖြစ်ပါတယ်ပြဿနာကိုဖြေရှင်းဖို့အစိုးရရဲ့ပြက်ကွက်မှုကနေ1990ပြည့်နှစ်မှာပြည်ရင်းစစ်အဆုံးတတ်ခဲ့ခြင်းကစလို့လေဘနွန်ကိုလွှမ်းမိုးထားတဲ့နိုင်ငံရေးအတိုင်းဝိုင်းနဲ့လူလူရဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့ပြက်ကွက်နေတဲ့အစိုးရအပေါ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေအဆင့်ထိကျယ်ပြန့်လာခဲ့တာဖြစ်ပါတယ်ဆန္ဒပြမှုတွေကိုနောက်ကွယ်ကအဓိကကြိုးကင်စီစဉ်နေတဲ့အဖွဲ့ကတော့တောင်းဆိုချက်တစုံကိုထုတ်ပြန်ခဲ့ပြီးအစိုးရအနေနဲ့82နာရီအတွင်းတုံ့ပြန်ဖို့ကိုရာဇသံပေးထားပါတယ်
ပါကစ္စတန်အစိုးရနဲ့စစ်ဖက်ဆိုင်ရာအစည်းအမြင်အရာရှိတွေနဲ့ဆွေးနွေးဖို့အတွက်အမေရိကန်အမျိုးသားအကြံပေးဆူဇန်ရိုက်စ်ဟာကြိုတင်ကြေညာထားခြင်းမရှိဘဲအစ္စလာမဘတ်မြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်။ဆူဇန်ရိုက်စ်ဟာပါကစ္စတန်ဝန်ကြီးချုပ်နာဝတ်ရှာရီဖ်နဲ့စစ်တပ်အကြီးအကဲတို့နဲ့ဒီကနေ့တင်းငွေတွေနဲ့မှာတွေ့ဆုံကြဖို့ရှိတယ်လို့အမည်မဖော်လိုတဲ့ပါကစ္စတန်အရာရှိက VOA ကိုပြောပါတယ်။နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကလည်းပြောပါတယ်။အထူးသဖြင့်တော့နှစ်ဖက်အကြမ်းဖက်မှုနဲ့ပါကစ္စတန်မျိုးကိုအခြေဆိုင်ထွက်ပေါ်လာနေတဲ့စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေအကြောင်းဆွေးနွေးကြမယ်လို့ဆိုပါတယ်။ဒါအပြင်တာလီဘန်နဲ့အာဖဂန်နစ္စတန်အကြမ်းပြုလုပ်နေတဲ့ညဉ့်ညံ့ရေးဆွေးနွေးမှုတွေကပါကစ္စတန်ရဲ့ပါဝင်ပတ်သက်မှုအခမ်းအနားပါကစ္စတန်နဲ့အိန္ဒိယအကြမ်းကြသေးခင်ကဖြစ်ပေါ်ခဲ့တဲ့တင်းမာမှုတွေစတဲ့အကြောင်းအရာတွေကိုပါဆွေးနွေးကြမယ်လို့ဆိုပါတယ်။
တိုက်ချေထိခိုက်မှုတွေကြုံခဲ့ရတဲ့ကက်ထရီနာဟာရီကိန်းမုန်တိုင်း တိုက်ခတ်ပြီး၁၀နှစ်ကြာထိမှန်ခန်းနာတွေကိုဒေသခံတွေကျင်းပခဲ့ကြပြီးတော့အမေရိကန်ပြည်ထောင်စုလူအီစီယာနာပြည်နယ်နယူးအော်လန်းစ်မြို့နယ်ပင်လယ်ကွေ့တလျှောက်မှာစနေနေ့ကဖျားကြောင်ခေါင်းလောင်းတံတွေဝေဆာသွားခဲ့ပါတယ်။လူပေါင်း1800တေဆုံးရတဲ့အထိမုံတိုင်းတံခံခဲ့ရတဲ့အဖြစ်ကိုပြန်ပြောင်းအောင်မေ့ရင်ဂုံတရေရှိပုဂ္ဂိုလ်တွေကလည်းမြို့လူထုရဲ့ကြံ့ကြံ့ခံနိုင်စမ်းစွမ်းနဲ့ပြန်လည်နလန်ထူလာနိုင်တဲ့အခြေအနေကိုချီးကျူးစကားပြောကြားခဲ့ကြတာပါ။ကက်ထရီနာမုံတိုင်းတံပြင်းထန်ခံခဲ့ရတဲ့ရက်ကွက်အမှတ်6အနိုင်ပိုင်းမှာတော့ချီတက်လမ်းလျှောက်ပွဲခန်းနာတွေပြုလုပ်ခဲ့ပြီးမုံတိုင်းတံခံရတဲ့အခြေအနေနဲ့ခံခဲ့ရပြီးနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်ပြီးတော့ရှင်းလင်းတင်ပြမှုတွေကိုနားထောင်ခဲ့ကြပါတယ်။ဂီတာပွဲတွေအသက်မသေလွမြောက်လာသူတွေမြို့ကန်တွေကိုဘေးလွရာပြောင်းရွှေ့ပေးဖို့အရင်ဆုံးကြိုးပမ်းခဲ့ကြသူတွေမုံတိုင်းတံခံရပြီးတဲ့နောက်သွေးထက်တန်ရိုးပဋိပက္ခတွေမဖြစ်အောင်ဟန်တာခဲ့ကြသူတွေကိုဂုံးပြုပွဲတွေပါဝင်မဲ့အောက်မေ့ပွဲခန်းနာကိုတော့အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်လည်းလာရောက်မင်းငုံပြောကြမယ်လို့မျှော်လင့်ထားကြပါတယ
်။စနေနေ့ကကစားတဲ့အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲစဉ်တွေမှာအသင်းကြီးတွေကချက်ဆီနဲ့လီဗာပူးတို့အိမ်ကွင်းတွေမှာရှုံးနိမ့်သွားခဲ့ပါတယ်။လက်ရှိချန်ပီယံချက်ဆီနဲ့ခရစ်စတယ်ပယ်လစ်ပွဲမှာခရစ်စတယ်ပယ်လစ်ကငကိုတကိုနဲ့အနိုင်ရသွားခဲ့ပါတယ်။အန်ဖီမှာကစားတဲ့လီဗာပူးနဲ့ဝက်ခမ်အသင်းမှာတော့ဝက်ခမ်ကအင်ရှင်လီဗာပူးကို3ဂိုးဂိုးမရှိနဲ့အနိုင်ရသွားပါတယ်။ချက်ဆီနဲ့လီဗာပူးတို့ရှုံးသွားပေမဲ့အာဆနယ်ကနျူကာဆယ်ကိုတကိုးကိုးမရှိနဲ့နိုင်ပြီးမန်ချက်စတာစီးတီးကလည်းဝက်ဖို့ကိုငိုးကိုးမရှိနဲ့နိုင်ခဲ့ပါတယ်။ကြံတဲ့ပွဲစဉ်တွေမှာတော့ဝက်စ်ဘရမ်ကစတုတ်စီးကိုတကိုးကိုးမရှိနဲ့အနိုင်ရသွားပြီးအက်စတန်ဗီလာနဲ့ဆန်ဒါလန်ငိုးစီတီးပုံပေါက်နဲ့လက်စတာတကိုးစီတီးတော်တင်ဟမ်နဲ့အေဗာတန်တို့ဂိုးမရှိသေးကြာသွားခဲ့ပါတယ်။လေးပွဲကစားပြီးချိန်မှာတော့မန်စီးတီးက၄ပွဲနိုင်၁၂မှတ်နဲ့ဇယားထိမ်မှာရောက်နေပြီးခရစ်စတယ်ပယ်လစ်က၉မှတ်နဲ့ဒုတိယမှာရှိနေပါတယ်။စပိန်လာလီဂါဘက်မှာတော့ဘာစီလိုနာကမာလာဂါကိုအင်ကွင်းမှာတကူဂိုးမရှိနဲ့အနိုင်ရပြီးရီယယ်မက်ဒရစ်ကရီယယ်ဘက်စီးတီးကို၅ဂိုးဂိုးမရှိနဲ့အနိုင်ရသွားခဲ့ပါတယ
်။တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အမနန္ဒာချန်တို့ကြီးညာပေးသွားခဲ့တာပါ VOE ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကို burmese.voenews.com မှာပြန်ပြီးတော့နားဆင်ပတ်ရှိလို့ရပါတယ်အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါအရင်ဆုံးတော့မလေးရှားဘက်ကသတင်းနဲ့စကြင်ပါတယ်ငွေကြေးမတမာမှုလှုပ်ထားတယ်ဆိုတဲ့ဆွဆွဲချက်နဲ့မလေးရှားဝန်ကြီးချုပ် Najib Razak ရာထူးကဆင်းပေးဖို့ဆိုပြီးမလေးရှားနိုင်ငံမြို့တော် Kuala Lumpur မှာအတိုက်ခံတွေကလူစုလူဝေးနဲ့စနေနေ့ကဆလို့ဆန္ဒပြနေကြပါတယ်ဒီကနေ့တနင်္ဂနွေနေ့အထိလဲဆန္ဒပြသွားဖို့အစီအစဉ်ထားပါတယ်ဒီလိုဆန္ဒပြပွဲတွေကြောင့်မလေးရှားမှရှိတဲ့မြန်မာနိုင်ငံသားတွေပါဝင်နိုင်ငံခြားသားတွေအဖမ်းဆီးခံရမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်ဆန္ဒပြပွဲကြရကြောင့်မြန်မာနိုင်ငံသားတွေရဲ့အခြေအနေအလားအလာတွေကို Kuala Lumpur မှာရှိတဲ့ MMRC ခေါ်မြန်မာရှေ့ပြောင်းအလို့သမားအခွင့်အရေးစင်တာရဲ့တာဝန်ခံဦးကိုကိုလက်ကိုကိုညံဝဲအောင်ကဆက်သွယ်ပြီးလုံခြုံရေးအခြေအနေနဲ့ပတ်သက်လို့စာမေးတဲ့အခါမှာဦးကိုကိုလက်ကအခုလိုစဖြေပါတယ
်မြို့တော်ကွာလာလမ်ပူကိုဘူဝင်လာမဲ့လမ်းတွေအားလုံးကိုဘလောက်ဒီရဲဘလောက်တွေပေါ့နော်ချထားပြီးတော့မှစီစစ်နေတယ်အဲ့ဒါကိုညနေ၄နာရီလောက်ခရဲကနေစပြီးတော့မှဘလောက်လုံနေတယ်စန္ဒပြပွဲကိုလူအများကြီးမရောက်ရှိလာအောင်လို့သူတို့ဒီလမ်းတွေကနေထိမ့်သိမ်းထားတယ်အဓိကကမြို့လေကောင်ဖြစ်တဲ့သူတို့ဒီလွတ်လပ်ရေးဝင်တဲ့သူတို့ဆိုကိုလမ်းတစ်လျှောက်ကိုသူတို့ဟိုစစ်ကြောင်းချီဖို့သူတို့လှုပ်ထားတဲ့နေရာတွေဖြစ်ပါတယ်။ခလာလာမှုမြို့လေကောင်ပါပဲ။အခုဆန္ဒလက်ရှိပြနေတာအစိုးရမကောင်းလို့ဆန္ဒပြနေတဲ့ဟာတွေကရှက်အဝါတွေ။အဲ့ဒါတွေကတော့အတိုက်ခံတွေ။သိင်္ဂနာလောက်ကြီးရှိတယ်။သူတို့ကိုအတိုက်ခံနေနဲ့မရှက်အနီတွေနဲ့ဆန္ဒပြဖို့ဆိုတဲ့အစီအစဉ်တွေကိုလည်းကျွန်တော်တို့ညနေပိုင်းမှာတွေ့ရှိရတယ်။
အဲ့တော့ဒီလိုမျိုးဆန္ဒပြပွဲတွေကြောင့်မလေးရှားမှာလှုပ်လှုပ်နေတဲ့မြန်မာနိုင်ငံသားတွေအတွက်ကဘယ်လိုစိုးရိမ်ကြတွေရှိလာနိုင်မလဲ
ဆိုတော့ကျွန်တော်တို့ဒီနိုင်ငံမှာရပ်တည်နေရတာကသူတို့ဒီဆန္ဒပြပွဲတွေကြောင့်မို့ရဲတွေအားလုံးကပက်ထရိုလီနေလှည့်တယ်ပတ်တရားနေလှုပ်တယ်လှုပ်ပြီးတော့မှလမ်းတွေမှာဘလော့တွေချတယ်အဲ့ဒီကကျွန်တော်တို့နိုင်ငံသားတွေကဈေးထွက်ဝယ်ရင်သူတို့တွေကိုမလွဲမသွေရှောင်ကွင်းလို့မရဘဲနဲ့သူတို့ထိတိုက်တွေ့ရရှိတယ်အဲ့အချိန်မှာကျွန်တော်တို့ငွေညစ်ခံရတာတွေရှိတယ်ဖမ်းဆီးပြီးတော့မှရဲတွေကငွေညစ်တာတွေရှိတယ်ပြီးမှပြန်လွတ်ပေးတာရှိတယ်အဲ့တော့ကျွန်တော်တို့အလုပ်သမားတွေဒီနိုင်ငံမှာအလုပ်လုပ်နေတဲ့အလုပ်သမားတွေအတွက်ဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့ဒီပိတ်ဆို့မှုတွေကြောင့်မို့ကျွန်တော်တို့ကဒုက္ခအများကြီးရောက်နေကြရပါတယ်ခုဆိုလို့ရှိရင်ညဆိုလို့ရှိရင်တော်တော်ဘယ်သူမှအပြစ်ထွက်လို့မရဘူးလက်ရှိမြို့ထဲမှာသွားမယ်ဆိုလို့ရှိရင်မြို့ထဲမှာဆိုင်တော်များများလည်းပိတ်ထားရတယ်ဘာလို့လဲဆိုတော့အကုန်လုံးကတက်ကက်တွေကဒီနိုင်ငံသားတွေပဲသူတို့ကအဓိကထားပြီးတိမ်နေတာကိုကျွန်တော်တို့ကတွေ့ရတယ်ဗျဒါမျိုးဆိုလို့ရှိရင် ဒီလိုမျိုးဖြစ်လာတိုင်းဖြစ်လာတိုင်းအခြေအနေမျိုးမလေးရှားမှာအဓိကနိုင်ငံသားတွေကိုသူကနိုင်နာရတာပဲရှိတော့အဲ့လိုမျိုးဆိုတော့ဒီနိုင်ငံသားတွေအတွက်တော်တော်လေးကိုအခက်အခဲဖြစ်တယ
်ဆိုတော့မြန်မာနိုင်ငံသားတွေအနေနဲ့ကဘာတွေသတိထားသင့်လဲခင်ဗျာ
သွားရေးလာရေးအတွက်ကိုလည်းဟိုမလိုအပ်ဘူးဆိုလို့ရှိရင်အပြင်လုံးဝမထွက်ကြရင်ဒီရက်ပိုင်းနေရာအရင်ကောင်းပါတယ်ဘာလို့လဲဆိုတော့အကြောင်းအမျိုးမျိုးကြောင့်ဟိုအိမ်အနီးမှာဝတ်တော်လည်းကောင်းအဝါမိုင်းဝတ်တော်လည်းကောင်းသူတို့ကခင်ပြီးတော့မှဖမ်းဆီးနိုင်ရပွဲရှိတယ်ဗျ
ဟုတ်ကဲ့ဒီဆန္ဒပြပွဲတွေရဲ့ရှိလာမယ့်ရက်တွေမှာအလားအလာဘလို့ရှိနိုင်လဲမလ
ားကျွန်တော်ထင်တယ်အစိုးရဘက်ကတခုခုအကြမ်းဖက်မှုလုပ်ခဲ့မယ်ဟေ့ဆိုလို့ရှိရင်အကြမ်းဖက်ဖြိုခွဲခဲ့မယ်ဆိုလို့ရှိရင်ဟိုပို့ပြီးတော့စိုးရိမ်ကြရရှိမယ်ဟိုသူတို့နိုင်ငံတဲမှာတွေမဲ့ဟိုမတိမငြိမ်တဲ့စုပူမှုတွေပေါ့ဖြစ်ပေါ်လာမယ်အချင်းချင်းခိုက်ရန်ဖြစ်ပွားမှုတွေဖြစ်လာမယ်ပြီးတော့နိုင်ငံသားတွေအတွက်တော်တော်အခက်အခဲနဲ့ရင်ဆိုင်ရမယ်လို့ကျွန်တော်ကတော့မြင်ပါတယ
်ကျေးဇူးပါကုလတ်ကြီ
းဟုတ်ကဲ့ပါဗျာဟုတ်ကဲ့ပါ
မလေးရှားနိုင်ငံကွာလာလမ်ပူမြို့ကမြန်မာရှေ့ပြောင်းလူသမားစင်တာရဲ့တာဝန်ခံဦးကိုလက်ကိုဝိုင်းတော်သားကိုညံဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။စက်တင်ဘာလ5ရက်နေ့ကစတင်ပြီးတော့သတင်းဘက်ကစနေတင်းငွေရုပ်မြင်သံကြားတင်ဆက်မှုတွေမှာဒါမဲ့နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အောက်တိုဘာလကစတင်ပြီးလဲနိုင်စင်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြှင့်ပြီးတော့တနေ့ကိုတနေ့ကြာတင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
ပိုင်းကနေသတင်းတွေကိုမနက်9:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုမထုတ်လွှင့်ခင်မှာအခုအရင်ဆုံးမျက်မှောက်ရေးရာသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ကြွေးပြားခြားနာတဲ့အကျိုးစီးပွားတွေကြောင့်မြန်မာအတွင်းကုပြောင်းရေးမှာအခက်ခဲအကျက်တဲဖြစ်နေရပုံကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
အစိုးရတစ်ဖြစ်လဲရတ္တပိုင်းအစိုးရကဥဆောင်ပြီးဒီမိုကရေစီပြုပြင်ရေးလုပ်ဖို့ကြိုးပမ်းနေတော့အနာရပါတီဥက္ကဋ္ဌဥရွှေမန်းကိုဖယ်ရှားလိုက်တာဟာအသွင်ကူးပြောင်းရေးအတွက်အလားအလာနည်းသွားတယ်လို့ယူဆကြပါတယ်။ဒေါအောင်ဆန်းစုကြည်ပါဝင်လာနိုင်အောင်လမ်းကင်းပေးတဲ့ဦးသိန်းစိန်ကိုလည်းပြုပြင်ရေးသမားအဖြစ်သတ်မှတ်ခဲ့ကြပြီးမြင်ဦးသိန်းစိန်ရဲ့ပြုပြင်ရေးဟာအကန့်အသတ်ရှိလာတဲ့အတွက်စနေဟောင်းရဲ့လောင်းရိတ်ကမထွက်နိုင်တယ်လို့ဖြစ်နေပါတယ်။အခြေခံအပြောင်းအလဲလုပ်ဖို့ပြည်ခိုင်ပြုပါတီကစိတ်မဝင်စားကြောင်ပြတ်တလိုက်တာလို့သုံးသပ်ကြပါတယ်။နိုင်ငံနဲ့နိုင်ငံသားတို့ရဲ့အကျိုးစီးပွားအတွက်လက်ညှိုးထောင်ခေါင်းငိမ့်လွတ်တော်မဖြစ်အောင်ကြိုးပမ်းခြင်းကစပြီးအကဲအကဲတွေရင်ဆိုင်လာရတဲ့အတွက်အန္တရာယ်ဖြစ်နိုင်တယ်လို့ကြိုတင်သုံးသပ်မိကြောင်းဥရွှေမန်းကသူ့ Facebook မှာဩဂုတ်လ15ရက်နေ့ကရေးပါတယ်။အစိုးရခေါင်းဆောင်ပြီးအသွင်ကူးပြောင်းတဲ့အစီအစဉ်အောင်မြင်မှုအတွက်အာဏာပိုင်အဖွဲ့အစည်းတွေမှာဒီမိုကရေစီလူလားသူတွေအားကောင်းဖို့လိုပါတယ်။အခုလိုပြောင်းလဲလူတွေကိုဖယ်ရှားလိုက်တာဟာစစ်တပ်နဲ့ပြည်ခိုင်ပြိုးပါတီဟာဘူရအခြေအနေကိုပြောင်းလဲဖို့စိတ်မဝင်စားကြောင်းအထင်ရှားပြတာဖြစ်ပါတယ်
။လူထုအကျိုးစီးပွားဘက်ကရပ်တည်တဲ့အရသာပါတီတွေနဲ့စစ်အုပ်စုအကြားပေါင်းကူးတရားသဖွယ်ဥရွှေမန်းဆောင်ရွက်နေတာကိုစစ်အုပ်စုကလက်မခံနိုင်တဲ့သဘောလို့လည်းသုံးသပ်ကြပါတယ်။ဥရွှေမန်းဟာအခွင့်ထူးခံစစ်ဘိုလ်ခရိုနီဘွားကလာသူဖြစ်လို့ဒီမိုကရေစီယုံကြည်လို့ရည်ယူခံရတာလားလူပေါင်းမှားလို့ဖယ်ရှားခံရတာလားဆိုတာစဉ်းစားစရာပဲလို့သတင်းစာဆရာဘတ်ထီလင်နာကဆိုပါတယ်။ဥရွှေမန်းရဲ့သားနှစ်ယောက်မှာဝန်ထမ်း 9,000 လောက်ရှိတဲ့လုပ်ငန်းတွေရှိပြီးတာဝန်သည့်လုပ်ငန်းရှင်ဖြစ်အောင်ကြိုးပမ်းတယ်လို့ဦးတိုးနိုင်မန်းကမဇ္ဈိမသတင်းစာကိုပြောပါတယ်။ဒီပုဂ္ဂိုလ်ဟာဇေကဘာဥခင်ရွှေရဲ့သမီးနဲ့အင်တောင်ကျနေသူဖြစ်ပါတယ်။အားလုံးဟာစစ်ဘိုလ်ခရိုနီဘဝကလာသူတွေကြီးဖြစ်ပေမဲ့ပြည်သူအကျိုးစီးပွားအဓိကထားမှုမှာကွဲပြားခြားနားသွားတာဖြစ်နိုင်ပါလေ။
ဦးတန်းရွှေမိသားစုနဲ့ဦးအောင်တောင်မိသားစုဟာဒေါ်လာတန်ပေါင်းတောင်းချီပြီးချမ်းသာနေတယ်လို့ Facebook မှာရေးကြပါတယ်။ဒါပေမဲ့မတရားနည်းနဲ့ချမ်းသာတာဟာရေရှည်မခံပါဘူး။အင်ဒိုနီးရှားအာဏာရှင်မိသားစုကိုဒေါ်လာတန်300ကျော်ယူကြည့်ပေးဖို့တရားတော်ကြုတ်ကလွန်ခဲ့တဲ့လကဆုံးဖြတ်တာကိုဩဂုတ်လ17ရက်နေ့ကမှသတင်းမီဒီယာကအသိပေးပါတယ်။အနည်း30ကျော်ကြီးစိုးစင်မှာစူဟာတိုမိသားစုဟာဒေါ်လာတန်ပေါင်းသုံးပေါင်းခွဲအထိမတရားတဲ့နီးနဲ့ရယူခဲ့တယ်လို့ Transparency International ကကြေညာပူပါတယ်။ဦးတန်းရွှေမိသားစုရဲ့ဌာနဥစ္စာပမာဏကိုခမှတာမျိုးမလုပ်သေးပါဘူး။ ဦးသားရွှေဟာမိသားစုလုံခြုံရေးကိုသာအဓိကထားတာမို့လက်ရှိနိုင်ငံရေးကစားကွက်နဲ့ကင်းရှင်းကြောင်းဟန်ဆောင်နေတာလည်းဖြစ်နိုင်ပါသေး
။နိုင်ငံရေးအာဏာနဲ့မတမာငွေကြေးအရာတာကိုစစ်ဘိုးတွေတည်နေတာဟာလေဒီမိုကရေစီပြုပြင်ရေးကိုအဟံအတားဖြစ်စေပါတယ်။ခေတ်ကိုလိုက်ပြီးစစ်ဘိုးလူဒန်းစားအမျိုးမျိုးပေါ်ထွက်လာပါတယ်။ဗိုလ်ချုပ်အောင်ဆန်းလက်ထက်မှာအနစ်နာခံတဲ့ပြည်ချစ်စစ်ဘိုးတွေပေါ်ထွက်ခဲ့ပါတယ်။ဗိုလ်ချုပ်နေဝင်ခေတ်ရောက်တော့အဆောင်အောင်ရောင်နဲ့အခွင့်ထူးမဲ့တဲ့စစ်ဘိုးလူဒန်းစားပေါ်ပေါက်လာပါတယ်။ဗိုလ်ချုပ်မူကြီးတန်းရွှေကြီးစိုးတဲ့ခေတ်မှာဒေါ်လာငွေကတိကတာချမ်းသာတဲ့စစ်ဘိုးလူဒန်းစားရှိလာပါတယ်။ဦးတန်းရွှေအတွက်အရေးအကြီးဆုံးကသူ့မိသားစုအကျိုးစီးပွားကိုကာကွယ်စောင့်ရှောက်သူတွေအာဏာရနိုင်ဖို့ဖြစ်ပါတယ်။ဒီလိုဖြစ်နေအောင်ဦးတန်းရွှေကညီမျိုးစုံတုံးနိုင်တယ်လို့ခန့်မှန်းကြပေမဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့ကင်းရှင်းချောင်းညင်းဆိုထားပါတယ
်။နေပြည်တော်အစိုးရကိုအနောက်တိုင်းကလက်ခံအောင်လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့လက်တွဲရမယ်ဆိုတာကိုသဘောပေါက်တဲ့အတွက်ဦးသိန်းစိန်ကအသင့်အတင့်လိုက်လျောခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဦးတန်းရွှေရဲ့နိုင်ငံရေးစီမံကိန်းကိုပြင်ဆင်ဖို့ကိစ္စမှာသဘောမတူနိုင်ပဲဖြစ်နေပါတယ်။မြန်မာအသွင်ကူပြောင်းရေးဖြစ်စဉ်မှာလွတ်တော်အစိုးရနဲ့စစ်တပ်လိုအာဏာပိုင်အဖွဲ့အစည်းတွေထဲမှာဒီမိုကရေစီစနစ်ကိုယုံကြည်သူတွေကြီးစိုးဖို့လိုပါလေ။ဒီလိုလူမျိုးတွေကသာပြည်သူအကျိုးစီးပွားအတွက်ဆောင်ရွက်သူအယတအဖွဲ့အစည်းတွေနဲ့လက်တွဲနိုင်ပါလိမ့်မယ်။လာမယ့်လွတ်တော်ရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်နေရာအများစုကို NLD ပါတီကရမယ်ဆိုရင်သမ္မတရွေးကောက်ပွဲဝင်မဲ့ဒုသမ္မတကိုရွေးချယ်တင်မြှောက်နိုင်ပါလိမ့်မယ်။NLD ဟာစစ်တပ်နဲ့ဆက်ဆံရေးပြေလည်အောင်ချိုးပန်းရပါလိမ့်မယ်။စစ်အုပ်စုဟာမိမိအကျိုးစီးပွားကိုထိခိုက်တယ်လို့ယူဆရင်အပြည်ပြည်ဆိုင်ရာသဘောထားကိုဂရုမစိုက်ပဲလက်နယ်ရေးတာကိုခြေနဲ့ဖြစ်နိုင်ကြောင်းမျက်မှောက်ကသမိုင်းကတက်တည်ပြနေပါတယ်။စစ်အာဏာရှင်အမိန့်နဲ့တိဆောက်ထားတဲ့အခြေခံဥပဒေနဲ့နေပြည်တော်ဟာစစ်အာဏာသိမ်းဖို့လွယ်ကူအောင်ပုံစံချထားတယ်လို့ဖြစ်နေပါတယ်ခင်ဗျာ။
ဥောင်းခင်စီစဉ်တင်ဆက်တဲ့ပတ်စင်မျက်မှောက်ရေးရာ30ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့ American Indian 3နှုန်းပတ်စင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာဒေါ်လာလာတန်ကအစီအစဉ်တင်ဆက်ထားပါတယ
်ဒီတွင်ပါ English American Style ကန်ဒါမှာဒီကဘွေကလာအတွင်းမှာသတင်းမီဒီယာမှာရေပန်းစားတဲ့ EDM အသုံးတချို့ကိုတင်ပြပေးသွားမှာဖြစ်ပါတယ်။နိုင်ငံတကာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပလို့ပြန်ရွေးချယ်မခံရတဲ့ကိုယ်စားတွေရှိမှဖြစ်သလိုတက်တန်းကုံဆုံးကဏ္ဍတက်တန်းအကန့်တကြောင်လေတမရယာဒူးကုံဆုံးကဏ္ဍတမရတွေလည်းရှိမှဖြစ်ပါတယ်။လက်ရှိယာဒူးမှာပြန်ခန့်အပ်ခြင်းမခံရရင်ဒါမှမဟုတ်ပြန်ရွေးကောက်တိမြောက်ခြင်းမခံရတဲ့ပုဂ္ဂိုလ်တွေအနေနဲ့ကတော့သူတို့ရာဒူးမှာရွေးကောက်တိမြောက်ခံခဲ့ရတဲ့အနိုင်ရရှိသွားသူတွေအလုတ်ဝင်မဲ့နောက်နှစ်ဆန်းထီတော့လက်ရှိရာဒူးမှာဆက်ပြီးတာဝန်ထမ်းဆောင်ကြရမှာဖြစ်ပါတယ်။ဒါကြောင့်မို့ရာဒူးတက်တမ်းမှာအသိကြကြမနေရတော့ဘူးလို့ယူဆရတဲ့ပုံကိုမျိုးတွေကိုနိုင်ငံရေးလောကမှာဘယ်လိုတင်စားပြောကြပါသလဲ။ American 3 idiom အရာကတော့
lame duck
လို့တင်စားပြောလို့ရပါတယ်။စာလုံးပေါင်းကLAME lame ကမတမစွမ်းဖြစ်တာ DUCK duck ကဘဲဖြစ်ပြီးစကားဟုန်ရဲ့ဓာတ်ရိုက်ဒီတွေကတော့မတမစွမ်းဖြစ်တဲ့ဘဲပေါ့ဆိုလိုတာကတော့တမန်လုတ်ကိုင်းနေကြလုပ်ငန်းတာဝန်ကိုထမ်းဆောင်နိုင်စွမ်းမရှိတော့တဲ့သဘောဖြစ်ပါတယ်တကယ်တော့ lame duck ဆိုတဲ့အသုံးဆင်းသက်လာတာကတော့ဆက်ချီယာစုဗြိတိနိုင်ငံကဖြစ်ပြီးဒီဝါလီခံကြရမယ့်စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုရည်ညွှန်းတုံးခဲ့တာကစခဲ့တာပါထက်လိုက်ပြရာကနေပြစ်ချခံခဲ့ရတဲ့ညဟာတံညာရပြီးဘာမှမလုပ်နိုင်တော့တဲ့အခြေအနေမျိုးနဲ့တင်စားပြီးဒီဝါလီခံရဖို့အခြေဆိုင်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေအနေနဲ့လည်းဘာမှဆက်ပြီးလုပ်နိုင်စွမ်းမရှိကြတော့တဲ့အခြေအနေမျိုးကိုဒီ idiom နဲ့တင်စားသွင်းခဲ့တာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ဘဲထော်ကျိုးတောင်ကျိုးတဲ့ညနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒီတုံဟာနောက်ပိုင်းမှာစီးပွားရေးလောကကနေနိုင်ငံရေးလောကဘက်ကိုရောက်လာခဲ့ပြီးရွေးကောက်ပွဲမှာပြန်အရွေးချယ်မခံရပဲကိုနေရအစားထိုးယူမဲ့ပုဂ္ဂိုလ်ရဲ့တည်တံလဲမဆနိုင်သေးတဲ့အခြေအနေမျိုးမှာကိုဆက်ပြီးလက်ရှိတာဝန်ကိုယူနေရတဲ့နေရာမျိုးကိုရည်ညွှန်းတုံးတာဖြစ်ပါလေဒီနေရာဖြစ်တော့ကိုကအစားထိုးမဲ့သူမလာနိုင်သေးတဲ့ကာလအတွင်းဒီရုမှာကိုကဆက်ပြီးတော့လုတ်ကင်ပေးနေရတဲ့သဘောပဲဖြစ်ပါလေအိမ်ဆောင်ပေးနေရတဲ့သဘောမျိုးလို့လည်းဆိုနိုင်ပါလေ ADM အသေးပဲကတော့လက်ရှိရုမှာ ဆက်မနေရတော့ဘူးလို့တေချာနေတဲ့ပုဂ္ဂိုလ်မျိုးကိုဆလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
As a lame duck governor, he won't be able to do much for his state with a few months left.
ပြန်ရွေးကောက်တိမြောက်ချင်းမခံခဲ့ရတဲ့ပြည်နယ်အုပ်ချုပ်ရေးမှူးတူအနေနဲ့တော့သူ့ပြည်နယ်အတွက်ကြံတဲ့လအနေငယ်တွင်းမှာဘာမှမမေ့ရလုပ်ပေးနိုင်စွမ်းရှိမှာမဟုတ်တော့ဘူးလို့ဒေဝေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
As a lame duck governor,He won't be able to do much for his state with a few months left.
ဟုတ်စလေချင်းပြပြီးမှာကတော့
The last hurrah.
ဖြစ်ပါလေ။စာလုံးပေါင်းက THE the LASD the last ကနောက်ဆုံး HURRAH hurrah ကဩဘာသံဖြစ်ပြီးစကားစုခုရဲ့တရိုက်အဓိပ္ပာယ်ကတော့နောက်ဆုံးဩဘာသံဖြစ်ပါလေ။ idiom အဓိပ္ပာယ်ကလည်းရှင်းပါလေ။လူတူသူလောက်ကိုင်းနေတဲ့အလုပ်ဟာနောက်ဆုံးချိန်နှုတ်ဆက်ပွဲကိုရည်ညွှန်းတာဖြစ်ပါတယ်။ပြန်လည်ရွေးကောက်တင်မြှောက်ခြင်းမခံရတဲ့လွှတ်တော်အမတ်တွေတခြားအစိုးရရရှိတွေပါဝင်တမန်လုပ်ငန်းတွေမှလည်းနောက်ဆုံးပွဲသိမ်းတော့မယ့်အခြေအနေမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။ဖျော်ပြီးလောကမှာဆိုလို့ရှိရင်အစိုးတော်တွေအမှုပညာရှင်တွေလည်းအလားတူပါပဲ။နောက်ဆုံးအနားယူတော့မယ့်ပွဲမှာပရိသတ်တွေအနေနဲ့နှုတ်ဆက်ဩဘာပေးကြဒါကိုလေဒီအတုံးနဲ့ရည်ညွှန်းသုံးနိုင်ပါတယ်။
After serving 6 terms, the congressman said this was his last hurrah.
သူ့အနေနဲ့လွှတ်တော်မှတည်တံ6ကြိမ်ထမ်းဆောင်ခဲ့ပြီးတဲ့နောက်ဒီကြိမ်ကတော့သူ့အတွက်နောက်ဆုံးတည်တံဖြစ်ပါတယ်လို့လွှတ်တော်မှကပြောခဲ့တယ်လို့ထိပ်ပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
After serving 6 terms, the congressman said this was his last hurrah.
တက်တန်းကုံဆုံးတော်မှာနဲ့ပတ်သက်လို့ရည်ညွှန်းပြောကြတဲ့နောက် idiom အသုံးတစ်ခုကတော့
days are numbered
ဖြစ်ပါလေစာလုံးပေါင်းက days days ကရက်တွေ arenumbered are numbered ကကင်္ဂနာလို့ဒီရရတဲ့ number ကဆင်းသက်လာပြီး are numbered ကကြိယာဖြစ်အသုံးပြုထားတာဖြစ်ပါလေအဓိပ္ပာယ်ကတော့ရေးတွက်တာဖြစ်ပါလေဒါကြောင့်စကားခုရဲ့လုံကောက်ဒေဗေကတော့တက်တန်းကုံဖို့ရက်ကိုလက်ချိုးရည်လို့ရတဲ့သဘောဖြစ်ပါတယ်။ idiom ဒေဗေကလည်းသိမ့်မကွာလှပါဘူး။လက်ရှိအခြေအနေမှာသိကြကြမခံတော့တာလူတို့အနေနဲ့သူရတုမှာပဲဖြစ်ဖြစ်ကျမကြီးအခြေအနေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်လုပ်ငန်းကွင်မှာပဲဖြစ်ဖြစ်သိကြကြမခံတော့တဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Groupie ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
Since the mayor was not re-elected, his days are numbered. He will leave office when the new mayor takes over.
မြို့တော်ဝန်ကြီးနဲ့သူပြန်ရွေးချယ်တင်မြှောက်ခြင်းမခံခဲ့ရဘူး။ဒါကြောင့်သူတက်တန်းကတော့တိတ်မကြတော့ဘူးလေ။နောက်မြို့တော်ဝန်သစ်လာရင်တော့သူ့နေရာကနေဖယ်ပေးရမှာဖြစ်ပါတယ်လို့ဒီပေးရပါတယ်။ George Groupie ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
Since the mayor was not re-elected, his days are numbered. He will leave office when the new mayor takes over.
ဒီတင်ပါ English American Saganda မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
lame duck, the last hurrah, days are numbered.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချင်းမျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
တော်လာတဲ့စီဇန်တင်ဆက်တဲ့အပတ်စဉ်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။မချခင်မှာတော့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA မြန်မာပိုင်းအင်တာနက်ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေဩဂတ်စ်လ30ရက်တနင်္ဂနွေနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီတိတိုင်းရထုတ်လွှင့်ပေးနေပါတယ်။ကျွန်တော်တို့ကဆက်လက်ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကတော့ line to meter 32 kHz 935 line to meter 40 kHz 0433 line to meter 50 kHz 5955နဲ့ line lab meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးနားဆင်ရမှာကတော့စနေညတိုက်ရိုက်လီလိုင်းအစီအစဉ်ဖြစ်ပါတယ်။မနေ့စနေနေ့ညကထုတ်လွှင့်ခဲ့တဲ့စနေညတိုက်ရိုက်လီလိုင်းအစီအစဉ်ကိုနားမစင်လိုက်ရတဲ့သူတွေအတွက်တစ်ခါပြန်ပြီးတော့ထုတ်လွှင့်ပေးတာပါ။ကိုသားညုံကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးထားပါရခင်ဗျာ
။မင်္ဂလာပါခင်ဗျာ။စနေညပိုင်းတိုက်ရိုက်လီလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံရွေးကောက်ပွဲနဲ့မဲဆန္ဒရှင်စီးရင်ဆိုတဲ့ကိစ္စဖြစ်ပါတယ်။မဲဆန္ဒရှင်စီရင်နဲ့ပတ်သက်ပြီးတော့ဒီပနာမသူတို့ဒီမဲဆန္ဒရှင်စီရင်ထုတ်ပြန်မှုမှာအတော်လေးအမှားယွင်းပါတယ်ဆိုပြီးတော့ဝေဖန်မှုတွေတော့ကြုံပါလေ။ဒီအမှားယွင်းပါတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကလည်းဒီအမှားယွင်းတွေပြင်ဆင်ကြဖို့ဆိုပြီးတော့တိုက်တွန်းသလိုပဲသက်ဆိုင်ရာပါတီတွေကလည်းသူရဲ့ဒီထောက်ခံတဲ့ပြည်သူတွေကိုဒီမဲဆန္ဒရှင်စီရင်မှန်ကြည့်ဖို့ဆိုပြီးတော့တိုက်တွန်းမှုတွေရှိပါတယ်။အဲ့တော့တချို့အပြင်းစင်တွေတော့လုတ်ခဲ့ပါတယ်။အဲ့တော့ဒီအချိန်တွေကဘယ်လောက်ထိတိုးတက်မှုရှိလာပြီလဲ။နောက်တစ်ချက်ကတော့ဒီမဲဆန္ဒရှင်စီရင်ကိစ္စဟာလာမယ့်ဒီရွေးကောက်ပွဲအခြေအနေပေါ်မှာရောဘယ်လောက်ထိသက်ရောက်မှုရှိနိုင်ပါလဲဒါကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပေါင်းဆွေးနွေးပေးဖို့အဓိကပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ကိုရဲအောင်ပါ။ကိုရဲအောင်ကတော့ဒီ Serenity Initiative ဒီငြိမ်းအေးရှေ့ဆောင်လို့ခေါ်တဲ့ဒီရွေးကောက်ပွဲပညာပေးအဖွဲ့အစည်းကဖြစ်ပါတယ်။နောက်တူကတော့ဒီသတင်းစာသမားကိုတာလွန်ဆောင်ထက်ဖြစ်ပါတယ်။ကိုတာလွန်ဆောင်ထက်ကောကိုရဲအောင်ကောနှစ်ယောက်လုံးလေးလိုင်းပေါ်ရောက်နေပါပြီ။ကျွန်တော်ရင်ဆုံးတော့ကိုတာလွန်ကိုယင်မေးချင်ပါလေခင်ဗျာသတင်းသမားလေးဖြစ်တဲ့ခါကျတော့ကိုတာလွန်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါပါခင
်ဗျဟုတ်ကဲ့ကိုတာလွန်ဆောင်ထက်ရေခုနကကျွန်တော်ပြောသလိုပဲမဲဆန္ဒရှင်စီရင်မှားယွင်းမှုတွေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တလားနှစ်လောက်အတွင်းမှာတော်တော်လှုပ်လှုပ်ရွာရွာဖြစ်ခဲ့ပါတယ်အဲ့တော့ပြင်ဖို့ဆင်ဖို့လည်းကော်မရှင်ဘက်ကရောသက်ဆိုင်နိုင်ငံရေးပါတီတွေကရောတိုက်တွန်းမှုတွေရှိပါတယ်လူတွေကရောဘယ်လောက်ထိစိတ်ဝင်တစားနဲ့ပြင်နိုင်ဆင်နိုင်ပြီလဲအခြေအနေကတိုးတက်လာတာဘယ်လိုတွေ့ရပါလဲ
အခုလောလောဆယ်ပါเนาะအခုလောလောဆယ်ဟိုနောက်ဆုံးဟိုတည်ထားတာကတော့ဒီကော်မရှင်ဘက်ကနေပြီးတော့ဒီမှတ်ပုံတင်ပေါ့เนาะမှတ်ပုံတင်ရှိလို့ရှိရင်နောက်ပြီးတော့ရက်ကွက်အုပ်ချုပ်ရေးမှုကထောက်ခံလို့ရှိလို့ရှိရင်လဲပေးလို့ရမယ်ဆိုပြီးတော့သုံးပကံစပြီးတော့ဟိုကကျင်ညာချက်ထုတ်တယ်ပေါ့เนาะကျင်ညာချက်ထုတ်ပြီးတော့အဲ့ဒါတွေကိုလည်းရက်ကွက်ထဲမှာစပြီးလိုက်လုပ်တယ်ပေါ့အဲအဲ့ဒီမှာအားနည်းချက်ကြီးရှိတယ်ဗျအဲ့ဒါဘာလဲဆိုတော့ဟိုတနည်းအားဖြင့်ဒီတင်ငန်းညွှန်းမှာတင်ငန်းညွှန်းမှာဒီဘာပေါ့ဟိုလေပြူကပေါ့နော်ဟိုမဲဆန္ဒရှင်ချင်းမှာမပါပါနဲ့လေမပါတဲ့သူတွေကိုသူကဒီဆာရွက်တွေလိုက်ဝေဆာရွက်တွေကပါလဲဆိုတော့ဒီကပုံစံသုံးကကြည့်တယ်နော်မဲဆန္ဒရှင်ရုပ်ောက်ပွဲမှာမဲပြူဟိုပေါ့ရှောက်လာဖြည့်ခိုင်းတာပေါ့နော်အဲ့လိုရှောက်လာဖြည့်ခိုင်းတာကိုသူကဒီရက်ကွက်ထောက်ခံချက်တွေပါမဟုတ်တော့ဘူးသူတို့ဒီဟိုရက်ကွက်ထဲမှာဟိုနေတဲ့လူမှန်မများကိုသူကလိုက်ပြီးတာပေါ့အမေရိကန်တို့အဲ့ဒါကန့်သက်ချက်ကြီးရှိတယ်ကျပေါင်း180ထက်မနည်းဟိုနေထိုင်ရမယ်သူရဲ့အဲ့လိုကန့်သက်ချက်ကြီးပေါ့နော်သူရဲ့ကန့်သက်ချက် rules and regulation တွေရှိတယ်။အဲ့နဲ့အခုကအဲ့လိုမဟုတ်တော့ဘူး။သူတို့ကဒီလိုမျိုးဒီပုံစံသုံးကကြီးပေါ့နော်လဲသေးခွေတောင်းနဲ့ရှောက်လာရေပေါ်ပေါ်လောလောကိုလိုက်ဝေတယ်ပေါ့နော်။ဒါအားနည်းချက်တစ်ခုပါပဲဗျာ။အခုဒါနောက်ဆုံးကျွန်တော်တို့သိထားချက်
ခုနကကိုတာလုံးပြောရဆိုရင်မဲဆင်းနဲ့ပတ်သက်ပြီးတော့အရင်တင်းကျပ်ထားတာတွေ short ပြီးလိုက်တယ်အလွယ်တကူပဲသူတို့ဆင်းနေပြင်နိုင်မှုတက်စူးစားဆိုတော့ဒါမဲဆင်းထမှုတွေရောဖြစ်မလာနိုင်ဘူးလားဒီတိုင်းဆိုရင
်အဲအဲ့ဒါကြောင့်မပြောတာပေါ့အခုကအများကြီးဖြစ်လာနိုင်တယ်အခုအရင်တော့ကျွန်တော်တို့ကစိုးရင်လားကြိုတင်နေလို့စိုးရင်လားအခုကကြိုတင်နေမဟုတ်တော့ဘူးလူတယောက်ကမတ်ပုံရှင်ရှိလို့ရှိရင်ရက်ကွက်ထောက်ခံချက်ဆိုတာလည်းတကယ်တော့ဟိုရက်ကွက်လူကြီးနဲ့ပေါင်းပြီးလုပ်လို့ရတယ်လေအဲ့တော့ rules and regulation တွေတည်တည်ချာချာမလုပ်ထားလို့ရှိလို့ရှိရင်အခုသူတို့လုံနေတဲ့ပုံစံနဲ့ဆိုလို့ရှိရင်ကြိုတင်မဲ့ထက်ပို့ပြီးတော့တောက်ဆရာကောင်းနဲ့ခုနပြောတဲ့ဟိုဒီတယောက်ကဒီမြို့နယ်မှာလည်းနေသေးလိုက်ဟိုမြို့နယ်မှာလည်းသူရက်ွက်လူကြီးနဲ့ပေါင်းပြီးတော့နေသေးတာကြီးအများကြီးလုပ်လို့ရတယ်။နေအချိန်ကြီးပေးလို့ရတာပေါ့နော်အဲ့လိုမျိုးအားနည်းချက်တွေရှိလာတယ်ကြာ
လူတွေရဲ့မင်းစင်ဒီမက်ဆနာရှင်စီရင်မှန်ကန်မှုနဲ့ပတ်သက်လို့တော်များများကတော့လှုံ့ဆော်နေပါတယ်ဒါသွားပြီးတော့ကြီးကြဖို့ပြင်ကြဖို့လူတွေရဲ့စိတ်ဝင်စားမှုကဘယ်လိုရှိလဲခင်ဗျာ
ကျွန်တော်တို့ဒီဘလောက်တော့လူတွေကစိတ်ဝင်စားဘူးဗျာဒါပေမဲ့စိတ်ဝင်စားတဲ့လူကလည်းစိတ်ဝင်စားတယ်ဒါပေမဲ့စိတ်ဝင်စားတဲ့လူကဘယ်လိုလူမျိုးစိတ်ဝင်စားလဲဆိုတော့ဒီနိုင်ငံရေးပါတီနဲ့ပတ်သက်တဲ့ သူကစိတ်ဝင်စားတယ်အဓိကဟိုဘောနော်ဟိုနိုင်ငံရေးနဲ့မပတ်သက်တဲ့အဲမဲလုံလန်စားတို့သူကိုလုတ်ကိုလုတ်နေတဲ့လူတွေကတော့တော်တော်များများတိတ်စိတ်ဝင်စားကြအောင်ဟိုအဲ့တော့ဟိုရက်ကွက်တစ်ခုမှာဟိုခမိုင်းကြီးပြောလို့ရှိလို့ရှိရင်အာတကယ်တမ်းစိတ်ဝင်စားတာ15ရက်ခိုင်နှုန်းလောက်ပဲကိုမဲစင်းကိုချီကိုစိတ်ဝင်စားတယ်တနေ့လူကတိတ်စိတ်ဝင်စားလို့ပြ
အသေးချာသွားပြီးတော့ကိုယ်စီရင်ပြင်ဖို့အတွက်ကြိုးစားတာခုနကကိုကပြောလို့ပုံစံသုံးလို့ပေါ့သွားပြီးတော့ဖြည့်တဲ့လူတွေရောများလားအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုရှိတွေ့ရလဲ
အဲ့အဲ့ဒါနဲ့ပတ်သက်လို့လည်းလေတချို့ဟိုပါပေါ့ဟိုရန်ကုန်မြို့မှာတော့အဲ့လိုမျိုးတောင်းတာရှိတယ်ဒါပေမဲ့နယ်ပြည်မှာကျတော့အဲ့လိုသွားတောင်းလို့ရှိရင်လည်းပြဿနာတက်တာကြီးအများကြီးပဲအထူးသဖြင့်တော့ဟိုပါပေါ့နော်ဟိုနယ်ပြည်မှာဘာဖြစ်လဲဆိုတော့နယ်ဆိုတာကတော့တချို့ဒီကြီးရွာတွေပေါ့နော်ကြီးရွာတွေမှာသူကလဲဆန်းသားရှင်ပုံစံသုံးကကြီးတောင်းမှုဆိုလို့ရှိရင်အဲ့ဒီလဲဆန်းသားရှင်ပုံစံသုံးကကြီးကိုဒီသက်ဆိုင်ရာရက်ကွက်အုပ်ချုပ်ရေးမှူးဆောင်မှာတောင်းရမယ်တောင်းရမှာသူကဖာဝန်ထုတ်ပြီးမယ်ဟိုကဖြစ်မယ်အခုကအဲ့လိုမဟုတ်ဘူးရကွက်အုပ်ချုပ်ရေးမှူးတွေကလာတောင်းလို့ရှိရင်ခင်ဗျားတို့ဒီမှာပုံစံသုံးကကြီးဆိုင်ရတဲ့တော့ကျွန်တော်မှရှိရဲအဲ့ဒါခင်ဗျားတို့ခင်ဗျားတို့မိတ်တူဘူးညာတို့ခင်ဗျားတို့ယနေ့မိတ်တူဘူးကျွန်တော်လာတင်ဆိုပြီးတော့ဒါကမြင်းဆာပြောခင်ဗျားတို့ကျွန်တော်ပေးလို့မရဘူးနော်ကျွန်တော်တို့ကလည်းရကွက်ဘွဲကော်မရှင်ကသက်ဆက်ပေးထားတာမရှိဘူးအဲ့တော့ကျွန်တော်တို့ကလည်းကိုယ်စိတ်ကိုစားပြီးလုပ်နေရတာအားကြောင့်မို့ပုံစံသုံးကကြီးကိုဟိုခင်ဗျားတို့ရှင်းချင်လို့ရှိရင်ခင်ဗျားတို့ကမိတ်တူဘူးဆိုပြီးပြောလိုက်တယ်အဲ့တော့ရွာလေးမှာဘာဖြစ်လဲဆိုတော့လက်ရှိမိရလည်းမရှိဘူးနောက်ပြီးမိတ်တူဆက်တာလည်းမရှိဘူးအဲ့တော့ပုံစံသုံးကကြီးဖြစ်ချင်တဲ့လူတွေကတော်တော်ပြဿနာတက်တယ်အဲ့ဒါကြီးရွာကြီးတော်တော်များများမှဖြစ်နေတယ်အဲ့ဒါနောက်ဆုံးကျွန်တော်တို့တည်ထားတဲ့သတင်းချက်ဟုတ်ကဲ့
ကျွန်တော်တည်ထားတော့ကဒီကော်မရှင်ရုံးခွဲတွေကမြို့နယ်အဆင့်ထိသူတို့ဖွဲ့ထားပါတယ်အဲ့တော့ဒီကိစ္စအုပ်ချုပ်ရေးမှုရုံးတွေပဲလုပ်နေတယ်လားကော်မရှင်ရုံးခွဲတွေကတော့မလုပ်ဘူးလား
အဲအဲ့ဒါလေဟိုပြောခက်တယ်ဟိုလူနဲ့ဒီလူမပေါက်နေကြတာဗျာအချို့ကလည်းရကွက်အုပ်ချုပ်မှုသွားရင်ကော်မရှင်ရုံးကိုသွားကော်မရှင်ရုံးကလည်းအဲ့လိုရကွက်အုပ်ချုပ်မှုရုံးကိုသွားစသည်ဖြစ်ပေါ်တော့အဲ့လိုမျိုးတစ်ဖက်နဲ့တစ်ဖက်ဘောလီဘောပေါက်နေရများတယ်ဗျအဲ့တော့အဲ့ကြားထဲမှာမင်းဆန္ဒရှင်အဲလဲပေးနေတဲ့သူတွေကဘာလို့လို့လောကမှမသိပဲနဲ့နောက်ဆုံးစိတ်ပြတ်ပြီးတော့ဟိုလဲပေးဖို့တောင်မှစိတ်ပြတ်သွားတဲ့သူတွေလည်းအများကြီးပဲကို
ဟုတ်ကဲ့ကိုတာလုံးဆောင်တဲ့လေလိုက်မှမှခဏနေပြပါအောင်ခင်ဗျာကျွန်တော်ကိုရဲအောင်ကိုဖိတ်ခေါ်ချင်ပါတယ်ကိုရဲအောင်ကြားပါလားခင်ဗျာ
ဟုတ်ကဲ
့ကိုရဲအောင်ကတော့ဒီ Serenity Initiative မြန်မာလူတော့ငင်းအေးရှေ့ဆောင်ခေါ်ပါတယ်ဒီမဲဆန္ဒပညာပေးအဖွဲ့အစည်းဖြစ်ပါတယ်ကိုရဲအောင်အခုကိုရဲအောင်တို့အဖွဲ့အစည်းအနေနဲ့ကောဒီမဲဆန္ဒရှင်စင်းမှန်ကန်ရေးပေါ့ဒါနဲ့ပတ်သက်လို့လုပ်နေတာလေးကျွန်တော်ရင်သိချင်ပါတယ
်ဟုတ်ကဲ့ပါကျွန်တော်တို့ဒီ Serenity Initiative ပေါ့နော် TSI အနေနဲ့မဲဆန္ဒရှင်ဒီစရင်ဖြည့်သွင်းခြင်းပေါ့လုပ်ငန်းမှာကျွန်တော်တို့တက်ကဆိုလို့ရှိရင်ကျွန်တော်တို့ကပိုင်းလုံး project ဆိုပြီးစလုပ်ခဲ့ကြပါအဲ့ကရန်ကုန်တိုင်းအလုံးမျိုးနယ်ရဲ့ဒီချင်းကျင်နယ်ဒီချင်းမျိုးနယ်ရဲ့ချင်းကျင်နယ်ရဲ့ဒီနာမျိုးနယ်မှာပေါ့နော်အဲ့ဒီမှာစပြီးတော့ကျွန်တော်တို့အခွဲကဟိုနိုင်ငံတကာဒီ NGO တခုဖြစ်တဲ့ Infect Center ဆိုလို့ Infect ရဲ့ UEC ရဲ့ပူးပေါင်းပြီးတော့ဒီပညာပေးမှုတွေကိုတုံ့ပြန်တဲ့တော့ကျွန်တော်တို့လုပ်ခဲ့ပါတယ်အဲ့ဒီလိုလုပ်ခဲ့ပြီးတော့ဒီမဲစင်းတွေလာရောက်စစ်ဖို့ပေါ့နော်အမားပြင်စင်တာတွေမဲစင်းမပိုင်ရင်ချက်ဖြည့်တာတွေလုပ်ဖို့ဆိုတဲ့ကျွန်တော်ပညာပေးမှုတွေလုပ်ခဲ့ပါတယ်ဟုတ်ဒီနေ့တည်းမှာလဲကျွန်တော်တို့ဒီမဲစင်းတွေဒီကတ်တဲ့အခါမှာသူအပိုင်းလိုက်အပိုင်းလိုက်ဒီကတ်တဲ့အခါမှာကျွန်တော်တို့ဒီအခွဲအနေနဲ့ကတော့ရန်ကုန်တိုင်းထဲမှာရှိတဲ့တချို့မျိုးကြီးဟာဒီပညာပေးတဲ့လုပ်ငန်းတွေကိုကျွန်တော်တို့မဲစင်းသွားကြည့်ကြဖို့ပေါ့နော်ဆော်အိုးကြီးလုပ်ငန်းတွေကိုကျွန်တော်လုပ်ခဲ့ပါလေ။ဟောကျွန်တော်တို့အခွဲနဲ့ဒီမီလီဆိုတဲ့ဒီငွေနိုင်ငံဒီမတန်ဆန်းအခွဲနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဟာဒီလှုပ်ဆော်ရေးကြီးကြီးလာကြည့်ဖို့ဆိုတဲ့နှုတ်ဆော်ရေးအခွေကိုလည်းကျွန်တော်တို့ထုတ်ဝေပြီးတော့သက်ဆိုင်ရာကော်မရှင်ရုံတိုင်းမှာရှိတဲ့ကော်မရှင်အသေးသေးကိုနောက်ဆုံးပြီးရက်ွက်ကော်မရှင်အဆင့်ကြီးကိုကျွန်တော်အဲ့ဒီခွေတွေကိုကျွန်တော်ဖြန့်ချိပေးခဲ့ပါလေ
။ဟုတ်ကဲ့အဲ့တော့ကျွန်တော်မေးချင်တာကကိုရဲအောင်လို့အခုလိုမဲဆန္ဒရှင်စီးရင်မှန်ကန်အောင်ပြုစုဖို့ကိစ္စအခုလိုလုပ်တဲ့အခါမှာသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ဒေသဆိုင်ရာပြည်ပြည်မြို့နယ်အဆင့်ပြည်ပြည်တို့ရဲ့ပူးပေါင်းဆောင်ရွက်မှုကတော့ဘယ်လောက်ရှိပါလဲ
။ဟုတ်ကဲ့ဟိုပူးပေါင်းဆောင်ရွက်မှုကတော့ကျွန်တော်တို့ဆောင်ရွက်တဲ့အခါမှာပူးပေါင်းဆောင်ရွက်မှုတွေအနေနဲ့ကတော့သူအစိုးရညွှန်ကြားထားတဲ့အတွက်ပူးပေါင်းဆောင်ရွက်မှုကျွန်တော်တို့အပြည့်ရှိပါတယ်ခင်ဗျာ။
ဒီမဲဆန္ဒရှင်စီးရင်နဲ့ပတ်သက်ပြီးတော့ပဲကျွန်တော်တို့ဒီရန်ကုန် view ရုံတောင်ငံဒေါခင်စိုးဝင်းကနေပြီးတော့ဒီပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဦးတင်ရေးကိုတွေ့ဆုံမေးမြန်းထားတာရှိပါတယ်ခင်ဗျာဒီအချက်လက်နဲ့ပတ်သက်ပြီးတော့မဆုမွင့်ဖွင့်ပြပါအောင
်အဲ့တော့အခုဖြစ်တော့တဲ့မဲဆင်းရပါလဲဆိုတဲ့အခါကျတော့ဒါအခြေခံမဲဆင်းရမှာအခြေခံမဲဆင်းရပါဖြစ်လို့လဲဆိုတော့ကျွန်တော်ကအဲ2030မှာလည်းပဲမဲဆင်းမမှန်တဲ့အကြောင်းပြဿနာတွေပြင်မှုမျိုးရှိတယ်2012မှာလည်းပဲကျွန်တော်ကရွေးကောက်ပွဲပြင်နေကြင်ကြမယ်အလုပ်မယ်ဆိုတော့ကြင်ကြတဲ့ကွဖွတ်နုတ်မှာကျွန်တော်ရေးလိုက်ပါတယ်ပါတီများဟာမိမိမဲဆန္ဒရှင်များမဲဆင်းမှာပါရေးပူးပေါင်းဆောင်ရွက်ကြပါလို့ကျွန်တော်ရေးခဲ့ပါတယ်သို့သော်လည်းရွေးကောက်ပွဲနေ့ကျမဲဆင်းမပါဘူးဆိုပြဿနာတွေမျိုးမျိုးရှာပါတယ်အဲ့ဒီတော့ကျွန်တော်က2015တော့အဲ့ဒီရေးကြည့်ပါတယ်ရေးသိရေးကြည့်တဲ့အခါကျဒီလိုပြဿနာရှာတာမျိုးကျွန်တော်အဖြစ်မခံရပါဘူးဒီပြဿနာလည်းကြီးထွားသွားရင်မကောင်းဘူးဆိုတော့နောက်ချက်ကလည်းကျွန်တော်ကအုပ်ချုပ်ရေးကို
ထာဝရအားကိုးနေရတာကျွန်တော်မလူကျွန်တော်အာကော်မရှင်လက်ထက်မှာလည်းပဲမက်ဆင်ပိုင်ပိုင်နေနေရှိနေဖို့လူတယ်ဆိုတဲ့အတွင်းနဲ့ပဲကျွန်တော်ပါလုပ်လဲဆိုတော့အခြေခံမက်ဆင်ကောက်မယ်ဆိုတော့ရန်ကုန်အပါဝင်ပေါ့လေရန်ကုန်ရဲ့ချင်းရဲ့ကချင်မှာသုံးနေရကျွန်တော်ဟိုပိုင် project လုပ်လိုက်ပါတယ်လုပ်ပြီးတော့အဲ့မှာသုံးသက်ပြီးတော့ပိုင်ပါတယ်နိုင်ငံလုံးကိုကျွန်တော်ကောက်လိုက်ပါတယ်ကောက်ပြီးတော့မှကျွန်တော်ဒီ2015ရက်မှာ၄ချိန်ကျွန်တော်ခွဲကတ်လိုက်ပါတယ်ဒါပေမဲ့ဟောဆုံးချိန်ခွဲကတ်လိုက်တဲ့ကောပြဿနာအလိုပဲအာမာရဲမာရဲမာရဲမာရဲဆိုတော့အဲ့ဒီအချိန်မှာကျွန်တော်ကြည့်ပါတယ်ဟိုဘယ်နေရာလုံးများလာကြည့်တယ်ဆိုတော့လာကြည့်တာ33ရာလုံးရှိပါတယ်အဲ့တိုးတော့လည်းပဲအဲ့ရတပြေးတပြေးဖြစ်လာတဲ့ခါကျတော့နောက်ဆုံးမှာတော့50ရာလုံးတော့လာကြည့်ပါတယ်အဲ့တော့မှားတာတွေလည်းပဲကျွန်တော်ကြည့်တဲ့ခါကျတော့ခုနပြောသလိုတက်ကတော့ဟိုစာလုံးပေါင်းမှားတာပေါ့ဟိုစာလေးနဲ့စာအမစာလုံးနဲ့စာနဲ့နတ်သားနဲ့စာအမမတ်သားနဲ့စာနဲ့အစရှိတယ်ပြောတကစားလို့မှားတာရှိပါတယ်နောက်ခါကျဘာမှားလဲဆိုတော့ဟိုကျွန်တော်တို့ကွန်ပျူတာနဲ့တွင်းတာကိုဟိုအနာချလွှဲတာပေါ့မောင်မောင်လို့ပြောလိုက်ခါဟိုရိုက်တယ်လို့မောင်အောင်လို့ချာချာလို့ရိုက်လိုက်တာတွေ့ရှိပါတယ်ဆိုတော့ခါကျအဲ့ဒါတွေဖြစ်ပြီးတော့ကျွန်တော်အများကြီးပဲဝေဖန်တာပေါ့လေအလုံးလည်းသိပါ30ရာနှုန်းနဲ့80ရာနှုန်းမှားတယ်ကျွန်တော်လည်းပြောပါတယ်ကောင်းပါပြီဥပဒေကကျွန်တော်တို့ကပြည့်စုံရမယ်ကတ်ရမယ်ပြီးပါ30ရာနှုန်းမှားတယ်ပြီးဆိုတော့ဒီဒီတာမပြနိုင်ဘူးအဒီထာမပြနိုင်တဲ့ခါကျတော့ကျွန်တော်ကတတော်ကိုဟင်းပြူအဲ့လို့ဆိုတော့ကျွန်တော်ပြောပါမယ်ဆိုကျွန်တော်ဒီမှာနေပြည်တော်မှာကျွန်တော်ပြီးသွားတဲ့ခါကျတော့ပြောပြတယ်မဆန်လာရှင်6သိန်းရှိတယ်လာကြည့်တာ2သိန်းကျော်လာကြည့်တယ်အဲ33%ရှိတယ်ပြင်ထားတာတွေအလုံးပေါင်း7300လောက်ရှိတယ်ဆိုကျွန်တော်အဲ့လိုလည်းခင်မများပါဘူးဗျာလို့ကျွန်တော်ကတော့ဒါတော့ဟိုလွတ်တော်လည်းမီးတော့လွတ်တော်လည်းကျဒီတန်နဲ့ပြောင်းမှုပါတယ်
ဒါကတော့ဒီပြောင်းစုရွက်ောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ကြီးကနေပြီးတော့ကျွန်တော်တို့ view မြန်မာပိုင်းနဲ့တွေ့ဆုံမိန့်ဖမ်းကမှပြောသွားတာပါသူကတော့ဒီမဲဆန္ဒရှင်စီရင်အမှားယွင်းနေဘာကြောင့်ဖြစ်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ပြန်ရှင်းပါတယ်ဒါအပြင်အမှားယွင်းနေရဆိုပြီးတော့ဝေဖန်ကြတဲ့30ခန်းတုန်းနဲ့80ခန်းတုန်းပြောကြတယ်ဒါပေမဲ့ဂေလက်တွေသူစစ်ကြည့်တဲ့အခါကျတော့အဲ့လောက်မရှိပါဘူးဆိုပြီးတော့ပြောပါတယ်ခင်ဗျာကိုရဲအောင်ဒါနဲ့ပတ်သက်လို့ဘာများပြောလို့ပါလဲကိုရဲအောင်ကြားပါလားမသိ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့
ဟုတ်ဟွာတော့ဖြစ်ပါတယ်ခင်ဗျာတကယ်တမ်းပြောမယ်ဆိုရင်တော့အဲ့တော့အများကြီးတော့အမှားယွင်းမရှိပြီမဲ့ဒါပေမဲ့အမှားယွင်းရာဂိုင်နှုန်းကတော့လေများတော့များပါတယ်ခင်ဗျများတော့များပါတယ်ဆိုတဲ့နေရာမှာအဓိကအဖြစ်ကတော့ကျွန်တော်တို့ဘာတွေတွေ့ရလဲဆိုလို့ရှိရင်နာမည်တွေဟိုပြုတ်ပြန်ခဲ့တာဒီကျွန်တော်တို့အများကြီးတွေ့ရပါတယ်နောက်တစ်ခုကမွေးတက္ကသိုလ်တွေပေါ့လေနောက်တချို့တွေဆိုဒီမှာမရှိတဲ့လူတွေတွေ့ရပါတယ်နောက်တစ်ခုကဒီအမှားယွင်းရာဂိုင်နှုန်းကိုကျွန်တော်ကြည့်တဲ့အခါမှာလေလာကြည့်တဲ့လူရဲ့ပတ်စနစ်ပုံမှာမူတည်ပြီးတော့ကျွန်တော်တွက်ချက်ရပါမှာဒါပေမဲ့အဓိကအဖြစ်တော့အခုကျွန်တော်တို့လာကြည့်တဲ့လူတွေကကျွန်တော်ရာဂိုင်နှုန်းအပြင်ဆိုလို့ရှိရင်ကျွန်တော်တို့က20ရာဂိုင်နှုန်းအောက်မှာပဲကျွန်တော်တို့ရှိနေပါလေလာရောက်ဆက်သေးတဲ့လူတွေကအဲ့တော့လာရောက်ဆက်သေးတဲ့လူတွေက20ရာဂိုင်နှုန်းလောက်မှာဒီလိုအမှားတွေတွေ့ကြတယ်ပြင်ဆင်ရတာရှိတဲ့အခါမှာလာမကြည့်တဲ့လူတွေရဲ့အမှားတွေကတော့ဘယ်လောက်ရှိလဲဆိုတာကိုတော့ကျွန်တော်သေချာချာစမ်းသပ်ဖို့တော့လိုလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကိုရဲအောင်ဒီအခုလို့ဒီမဲဆန္ဒရှင်စီရင်နဲ့ပတ်သက်လို့လူတွေခုနကကုသလုံလည်းပြောပါတယ်လူစိတ်ဝင်စားမှုနည်းတာကဒီပေါ်မှာယူကော့ဘယ်ကော်မရှင်ကိုပဲအပြစ်ဖို့ရမလားတန်းသားဒီဝင်ပြိုင်မဲ့နိုင်ငံပါတီကိုပဲပြစ်တင်ရမလားကိုယ်တိုင်မဲဆန္ဒရှင်တွေကိုပဲအပြစ်ပြောရမလားဘယ်သူကပို့ပြီးတော့တာဝန်ရှိပါလဲ
ဟုတ်ကဲ့ပါကျွန်တော်ဒါနဲ့ဟိုအတိအကျပေါ့နော်ဒီတာဝန်ရှိမှုအပိုင်းနဲ့ပြောရမယ်ဆိုရင်တော့ဗျာတကယ်တမ်းကျတော့ပြည်သူတွေတာဝန်ရှိတာကတော့ပြည်သူတွေဟာဒီရွေးကောက်ပွဲမှာကျွန်တော်တို့ဟာဒီမဲဆင်းမှာပဲအသက်ကြီးတဲ့သူ့ရဲ့သတ်မှတ်တဲ့အကိုင်ရည်လို့ရှိရင်မဲသွားပြီးဖို့အတွက်ပဲကျွန်တော်တာဝန်ရှိပါတယ်တကယ်တမ်းဆိုမယ်ဆိုရင်ဒီမဲဆန္ဒရှင်စည်းင်းကိုမှန်မှန်ကန်ကန်ပြုလုပ်ဖို့အတွက်ကအတိအကျတာဝန်ရှိတာကတော့ပြည်သူရွေးကောက်ပွဲကော်မရှင်မှာပါဒါကဒီအောင်ရွေးကောက်ပွဲကော်မရှင်ရဲ့လုပ်ငန်းလေအဓိကလုပ်ငန်းလေဖြစ်ပါလေဒီမင်းစင်းကကျွန်တော်တို့ကဒီ2015မှာဒီရွေးကောက်ပွဲကကျွန်တော်ပြုလုပ်ပေးရမှာဖြစ်တဲ့အတွက်ဒီထဲပူစောပြီးတော့မင်းစင်းတွေကိုတိကျကြပြုလုပ်တယ်ကျွန်တော်တို့အချိန်ယူလုပ်ခဲ့လို့ရပါတယ်ကျွန်တော်စမ်းကတ်တောင်မှာကျွန်တော်တို့ကောက်ခဲ့သေးတာပဲဒါပေမဲ့ဆိုကျွန်တော်တို့အနေနဲ့ဒါဟုတ်လည်းအဖြစ်ပြောနေလို့လေခိုင်နေလို့လေဒီစင်းတွေကမှန်ကန်သွားမှာမဟုတ်တဲ့အတွက်ဒီပေါ်မှာကတော့ဒီလိုဖြစ်လာတဲ့အခါမှာအဓိကအားဖြင့်တော့ပြည်သူတွေကိုတာဝန်လွှဲမချပဲနဲ့ကျွန်တော်ရွေးကောက်ပွဲကော်မရှင်ရဲ့သက်ဆိုင်ရာဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေရဲ့နောက်ကဒေသနယ်အုပ်ချုပ်ရေးအဖွဲ့အစည်းတွေရဲ့နောက်ကအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဒါကိုပူးပေါင်းပြီးတော့ကျွန်တော်တို့ဒါကိုဘယ်လိုလုပ်အမှန်ဆုံးဖြစ်အောင်ကျွန်တော်တို့ပြင်မလဲဆိုတာကိုတော့သူပူးပေါင်းပြီးတော့ကျွန်တော်စူးစမ်းပြန်ပါလေခင်ဗျာ
ဟုတ်ကဲ့နောက်ချက်ကအခုပြင်ဆင်ဖို့အတွက်စူးစမ်းတဲ့ခါမှာလှုပ်လာတဲ့ခါမှာဝေဖန်မှုတော်များဖြစ်လာတဲ့ခါမှာခုနကကျွန်တော်မိခဲ့ပါလေကုသလွန်ပြောတဲ့အထက်မှာအဲတချို့ဒီစီမီစီကနေရော့ရဲနဲ့လှုပ်လာတယ်နောက်တစ်ခါတချို့ကတောင်းမခံမနဲ့ရှောင်လာတယ်အဲ့တော့အခုပြင်ဆင်ရေးကိစ္စတွေမှာကောအဲ့လိုမျိုးအခြေအနေတွေကဘယ်လိုအခြေအနေရှိလဲတိုးတက်လာလားပြင်ဆင်မှုကိစ္စဆောင်တဲ့ခါမှာဘယ်လိုအခက်အခဲတွေဘယ်လိုအခြေအနေတွေရှိနေပါလဲ
ဟုတ်ကဲ့ဒီကျွန်တော်တို့ဒီမဲဆင်းပေါ့နော်မဲဆင်းကတ်တဲ့ခါမှာနောက်ဆုံးအချိန်ကတ်တော့ကျွန်တော်တို့14ရက်ကိုကျွန်တော်ရက်ထပ်တိုးပြီးတယ် လက်ထပ်တို့ပြီးတော့ပြည်သူတွေလာကြည့်ပဲဒီမှာပြင်ဆင်မှုပထမပိုင်းမှာကျွန်တော်တို့ပြင်ဆင်မှုနည်းနည်းအခက်အခဲရှိကြတယ်ရှိရဆိုတာကိုယ်တိုင်ပြည်သူတွေလာပြင်မှာပေါ့နော်ဒါပေမဲ့နောက်ပိုင်းမှာတော့နိုင်ငံရေးပါတီတချို့နဲ့ဒီယူကော့ဝက်ကော်မရှင်နဲ့ညှိနှိုင်းပြီးတဲ့အခါမှာနိုင်ငံရေးပါတီတချို့ကဒီအိမ်နိုင်ငံရောမဲဆင်းနေလိုက်စစ်တယ်သူတို့ကလည်းအကျိုးဆောင်ပြီးတော့ကျွန်တော်တို့ပြင်ပေးတာတွေ့ရပါတယ်အဲ့ဒီမှာလည်းကျွန်တော်တို့ဘာတွေတွေ့ရလဲဆိုလို့ရှိရင်တိကျကကလိုအပ်တဲ့ဖောင်တွေပေါ့သက်ဆိုင်ရာအမျိုးနယ်ကော်မရှင်အဖွဲ့အစည်းတိုင်းကော်မရှင်တွေကတော့ဒီခရိုင်ကြီးတော့ဒီဖောင်တွေရှိပါတယ်လို့ပြောပြီးမြဲတကယ်ကိုအောက်ခြေတကယ်ကိုဒီဟာကိုလုပ်ငန်းကိုဆောင်ရွက်ရတဲ့ရက်ကြီးကော်မရှင်အဖွဲ့အစည်းတွေမှာလုံလောက်တဲ့ဖောင်တွေမရှိတဲ့နေရာတွေမှာကျွန်တော်တို့မရှိတဲ့နေရာတွေလည်းတွေ့ရပါတယ်တချို့နေရာတွေမှာတော့လုံလောက်ဖောင်တွေထုတ်ပေးတာရှိတယ်ဒါပေမဲ့နောက်ဆုံးကဖြည့်ဆောင်မှုအနေနဲ့ဒီဖောင်တွေကိုကျွန်တော်တို့လိုအပ်လို့ရှိရင်ကော်မရှင်နဲ့ညှိနှိုင်းပြီးတော့ကိုယ့်ဘက်ကိုအပြင်းအထန်တွေလှုပ်လာပြီးတော့ကျွန်တော်တို့လာပြန်တင်ရင်လည်းရပါတယ်ပြီးတော့ဖြည့်ဆောင်မှုတွေလုပ်ပေးတာရှိပါတယ်ဒါပေမဲ့အခုကျွန်တော်တို့တွေ့နေရတဲ့အခြေအနေကခုနကကျွန်တော်ဒါလုံဆောင်ချက်ပြောထားတဲ့ပုံစံတုတ်တာကြီးပေါ့လေတုတ်တာကြီးဆိုတော့ရပေါင်း180ကျော်ဟိုနေဆိုင်တဲ့လူကမိမိငပူနေရဲ့မဲဆန္ဒနဲ့မှမဲမပေးခြင်းဘူးအခုရောက်လက်ရှိရောက်နေတဲ့နေရာမှာမဲပေးခြင်းနဲ့ဆိုရင်ဒီနေရာမှာကျွန်တော်အမြင်ဆိုင်ပြင်တွင်းဝင်ပေါ့ပုံစံတုတ်တာကြီးနဲ့ကျွန်တော်တောင်းဆိုရမယ်အဲ့ဒါကကျွန်တော်အော်တိုဘာလာ10ရက်နေ့မှာနောက်ဆုံးထားပြီးတော့ကျွန်တော်တောင်းဆိုရမယ်ဆိုတာကိုထုတ်ပြန်ထားတာရှိတယ်ဒါနဲ့ပတ်သက်လို့တချို့နေရာမှာခုနကျွန်တော်ကြားလိုက်ကြတာတုတ်တာကြီးပေါင်းနေထုတ်ပေးရဆိုပေမဲ့ပါကျွန်တော်တို့ဒီအင်းစိန်ညွန့်တယ်မှာဆိုရင်ကျွန်တော်ဒီနေ့ကျွန်တော်နေခင်းရကျွန်တော်မိတ်ဆွေတယောက်ကရက်ကြီးခရိုင်ကပြောပါတယ်သုံးကားကြီးဖောင်တွေကိုရက်ကြီးကော်မရှင်ရုံးနေမှာအချိန်သွားထုတ်ယူပြီးတော့ဒီလောက်သွားထုတ်ယူပြီးတော့ဒီဖောင်တွေနဲ့ဖြစ်ပြီးတော့ကျင်မာလို့ပြောရမယ်ဒီနေ့သူသွားတဲ့အခါမှာရက်ကြီးကော်မရှင်ရုံးတကူအတူမှာဒါလိုထုတ်ပေးဖို့အမိန့်မပေးသေးဘူးဆိုတာမျိုးသူ့ကိုပြောလိုက်တာကိုရှိပါတယ်အဲ့တော့ဒီအရမ်းပတ်သက်လို့ညွှန်ကြားချက်တွေကလည်းသိကြပြသားတဲ့ရှင်းလင်းတဲ့ညွှန်ကြားချက်တွေကိုထုတ်ပြန်ဖို့လိုအပ်ပါတယ
်
ဘာလို့လဲဆိုတော့အဓိကဒီမဲဆန္ဒရှင်စီရင်မှန်ကန်မှုအတွက်အရေးကြီးဆုံးကတော့ကျွန်တော်တို့ကရက်ကြီးကော်မရှင်ဖွဲ့ဝဲတွေအရေးကြီးဆုံးပါသူတို့ကပြည်သူ့နဲ့တိုက်ရိုက်ကြည့်နေရတယ်တိုက်ရိုက်ပြုစုနေရတဲ့လူတွေပါဒီလူတွေမှပြစ်ကြခိုင်မာတဲ့ညွှန်ကြားချက်တွေဒီလူတွေလက်ထက်ရောက်ဖို့အရေးကြီးလို့လိုအပ်တဲ့ပစ္စည်းတွေရှိဖို့လိုအပ်ပါတယ်နောက်တစ်ခုကမဲဆိုင်ကိုဘယ်လိုပြုစုအောင်လဲဆိုတဲ့ကောင်းမွန်တဲ့ကျွန်တော်တို့ဒီပြောမယ်ဆိုရွက်ကောက်ဝဲနဲ့ဆိုင်တဲ့အစစ်အစစ်သင်တန်းတွေအသိပညာတွေဒီလူတွေမှာပြည့်ဝရှိဖို့လိုအပ်သေးရလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုရဲအောင်လေးလိုက်ပေါ်မှာခဏနေပြပါဦးခင်ဗျာကုသလုံဆောင်ထက်ကိုကျွန်တော်ပြန်မေးချင်ပါတယ်ကုသလုံကြားပါလားခင်ဗျာ
ဟုတ်
ကဲ့ကုသလုံဆောင်ထက်ခုနကဦးတီပြောသွားတဲ့ဖြည့်ရှင်းချက်ကိုတော့ကြားမိမှာပါကျွန်တော်နောက်ချက်မေးချင်တာပြောင်စုရွက်ကောက်ပွဲကော်မရှင်အနေနဲ့သူရဲ့ဖြည့်ရှင်းချက်ပေါ်မဲဆန္ဒရှင်စီရင်မှားတာဘာကြောင့်မှားတယ်နောက်တစ်ခုကမှားတာမှားတယ်လို့ဝေဖန်တာကြီးကြီးမားမားပြောတဲ့လောက်တည်းမဟုတ်ပါဘူးဆိုတော့တစ်ချက်ပါပါတယ်နောက်တစ်ချက်ကကျွန်တော်မေးချင်တာကပြောစုရွက်ကောက်ပွဲကော်မရှင်အနေနဲ့ခုနကကိုရဲအောင်ပြောသွားလို့တနေရာမှာတမျိုးလိုဖြစ်နေတဲ့အခါကျတော့ရွက်ကောက်ပွဲကော်မရှင်အနေနဲ့တိတိကျကျညွှန်ကြားချက်တွေထုတ်ပေးနိုင်တဲ့အနေအထားမျိုးနောက်မဲရွက်ကောက်ပွဲနဲ့ပတ်သက်လို့ပညာပေးမှုအနေအထားမျိုးအဲ့ဒါနဲ့ပတ်သက်လို့ရောကိုသားလုံးဘယ်လိုမြင်ပါလဲခင်ဗျာလုံလောက်ရဲ့လားလုံနေတယ်လို့မြင်ပါလားလုံနိုင်ရဲ့လား
ပထမဆုံးစပြောရမှာတော့လေဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဒီလဲစည်းနဲ့စပြီးထုတ်ပြန်တယ်ကွာဒီသူတို့ဒီစကြပြုမှုနေနေမလုပ်ခဲ့တာကြီးရှိတယ်ဟိုဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီတချို့ဒီသမိုးတိုင်းမကရွာဒီမှာဆိုလို့ရှိရင်ဒီရွေးကောက်ပွဲကော်မရှင်ကထုတ်တဲ့ဒီဘာပဲနော်လဲစည်းနော်အဲ့လဲစည်းကိုရွက်ကောက်အထုတ်ရေးရုံးမှာမကတ်ဘူးမကတ်တဲ့နဲ့ဟိုတကယ်တမ်းဆိုရင်ဒါကသင်္မာမင်သာရှိတဲ့နေရာမှာသူတို့တက်ပြရမှာပေါ့နော်တကယ်တော့အိုးရပ်ကအုတ်ချိုရင်းရုံးမှာကဲ24နာရီကြာကြည့်နိုင်တယ်ဆိုပေမဲ့လေတချို့ရပ်ကအုတ်ချိုရင်းရုံးကြီးအပိတ်ထားတာလို့အာနောက်ပြီးတော့အဲ့ဒီဟိုလဲစည်းဟိုဒီမျိုးဆက်ဆရာပုံပြမရှိလို့ဆိုပြီးတော့စာအုပ်လိုက်ကြီးအာရပ်ကအုတ်ချိုရင်းအိမ်လိုယူသွားတာလို့ရပ်ကဟိုရပ်ကအုတ်ချိုရင်းရုံးမှာမထားပါဘူးပေါ့နော်အစလေးကဟိုစပြီးလုတ်ကလေးကဟိုမှားရင်းလာတာပေါ့နော်ဒီလဲစည်းစထုတ်ပြတဲ့ချိန်ကအဲ့တော့ကျွန်တော်တို့ကလည်းမေးတယ်ဒီရွက်ကွယ်အစစ်အရေးရဲ့ကြီးရွက်ကွယ်ကော်မရှင်ကြီးဟာရွက်ကွယ်အုပ်ချုပ်ရေးကြီးမေးတဲ့အခါမှာသူတို့ပြောတဲ့စကားကလည်းရှိသေးတယ်ကျွန်တော်တို့ကိုဒီပြည်သူရွက်ကွယ်ကော်မရှင်ကနေပြီးဘတ်ဂျက်ထပ်ပေးထားတာမရှိဘူးကျွန်တော်တို့ကကိုယ်တိုင်ကိုစားပြီးတော့ကျွန်တော်လုပ်နေရတာအဲ့တော့ခင်ဗျားတို့ကိုယ်မဲဆင်းကိုကိုယ်ရှင်လို့ရှိရင်လိုက်ပြီးလိုက်ကြည့်ဆိုပြီးတော့ဟောတော့ဒီလိုမျိုးစားပြီးတော့သူတို့ကဟိုတုံ့ပြန်တာရှိပါတယ်ဒါကျွန်တော်တို့ဒါဟိုကျွန်တော်တို့ရင်ထာနာမှာလေဒါသတင်းဖော်ပြခဲ့ပါတယ်ဆို
တော့
အဲ့လိုမျိုးနေနေစပြီးတော့ဟောပေါ့နော်မားလာတာပဲနော်အဲ့ဒီမားအခုချိန်ကြီးလဲမားနေတော့လဲပြင်မို့လဲခုနကပြောပြလို့ပေါ့တိုးတက်မှုရှိသလားဆိုတော့လဲဟိုတိုးတက်မှုတော့မဟုတ်ဘူးဒါပေမဲ့ပို့ပြီးတော့မားအောင်လို့လုပ်နိုင်တဲ့အခွင့်အရေးကြီးများလာတော့ဥပမာဆိုကျွန်တော်ပြောဥက္ကကြီးဆိုလို့ရှိရင်တင်ငန်းမျိုးမှာသူတို့အဲဒီလိုမျိုးအိမ်တိုင်းစီလိုက်ဝင်တာပေါ့နော်အဲဆိုလို့ရှိရင်မဖြစ်တည်ဘူးပေါ့အော်ဘာလို့လဲဆိုတော့ဒီတုံးကကြီးဝင်တယ်ဆိုတာတကယ်တော့သူ့ရဲ့ဟိုဒီ new user regulation ဖြစ်တဲ့အကွက်ထဲမှာရပ်ပေါင်း180နေထိုင်ရမယ်အ ဟိုတခြားဟိုဒီတခြားမဲဆန္ဒနေမှာမဲမပြီးပါဘူးဆိုရဲ့ဟာဒီလူမျိုးမြင်းမဲဆန္ဒနေမှာမဲပြီးဘူးဟိုဆက်ချက်ပါရဲ့ဆိုရဲ့အဲ့လိုလျှောက်သွားပြီပေါ့နော်အဲ့လိုမျိုးကြီးရောမှာဟိုထုတ်ပြရမယ်ဟာအခုတော့ဒီလိုမျိုးဟုတ်ပဲနဲ့ဟိုဟိုလက်ကမ်းစာဆောင်တွေဘယ်လိုလိုက်ဝင်ရတော့နော်အဲ့ရတော့ကျွန်တော်တို့ကတော့တန်ရရှိပါတယ်ဒီတိုင်းဆိုလို့ရှိရင်ပြည်သူ့ဘက်ကကွန်မရှ
ကိုရအောင်လီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်တော်ရှင်နေချိုးအလှည့်ပေးကြပါလေကိုကျော်မြင့်တင်ကိုကျော်မြင့်တင်ကကိုကျော်မြင့်တင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ကိုကျော်မြင့်တင်ကဘယ်နေရလဲဘယ်ရလဲအရင်ဆုံးပြောပါအောင်
哦好嘅吧你快点你不能见牛啊我过好嘅吧
好嘅不能见请你要把孙女路要把明明年来明明路要把嘞
哦好嘅吧就是你不能见牛你把孙女去年你没生那些年过来了没生呀路地里地里也路地把你把嘞没生嘛那比如啊应该是路嘛你比如就是路地啊咱现在也太我我那五百八把嘞没生嘛但是啊你看到把那三年来说就是路地没有一个比可不起来三年把嘞那比如啊一个几个可不起来三把嘞ये को औ ชวยมูดิอ่ะโหอ่ะนิเสร็จแต่ละเต็นเนี่ยดูดิขึ้นท่าได้อ่ะเราနိုင်ငံชามาဆိုလို့ရှိရင်နော်ဝေးနိုင်ငံมาဆိုလို့ရှိရင်ကျွန်တော်တို့ကရက်ကွာကြွေးကော်မရှင်အဖွဲ့ခွဲဆိုတာဒီတမကြားတဲ့လူတွေပေါ့เนา
ะကိုကျော်မြင့်တင်ကဘယ်လိုဖြစ်လို့နော်ဝေးကိုဥပမာပေးလိုက်တာလဲဟုတ်ကဲ့
ဟုတ်ကဲ့ပါနော်ဝေးမှာကျွန်တော်ကရေဒီယိုမှာနောက်နော်ဝေးမှာ election လောက်တာရုပ်က
ောင်းလောက်တာမှာအဲ့လိုအဲ့ရယူကောက်ဝဲချင်းတွေလည်လာယူမိကြအဲ့တော့အမှန်ရုံးနေတဲ့ပတ်သက်လို့ပြင်ဆင်တာတို့ဘာလို့ကောကိုကျော်မြင့်တင်ပါဝင်ဒေသခံတွေကစူးစမ်းကြသေးလား
အာကျွန်တော်တို့ရခိုင်ကျွန်တော်ပုံမြင့်မြို့နယ်မှာကြာတော့လူတွေကဒီတဘောပြင်းရင်တွေနဲ့ပတ်သက်ပြီးတော့ဒီဟိုပါပေါ့နားစံကန်တွေပေါ့နော်ရေလုံးငင်းတွေပေါ့ရေလုံးငင်းတွေအကုန်လုံးတာမင်းတွေချိုးပျက်စီတယ်နောက်ပြီးတော့ဆောင်းလေယာဉ်မြေတွေတက်စီတဲ့အခါမှာဒီလူတွေကဘာလဲဆိုဒီရုပ်ောက်ကနေပတ်သက်ပြီးတော့မြင်းစင်းတွေပါတယ်မပါဘူးဆိုတာရကောကော်မရှင်ရုံးမှာစတော်ပြီးကြတာတော်တော်များအားနေပါခင်ဗျာ
ဒီဘေးကလည်းဖြစ်နေတော့စိတ်ဝင်စားကြတဲ့သဘောပေါ့
ဒီလေယာဉ်လုံးငင်းခွင်တွေအကုန်လုံးရေလွှမ်းမိုးတော့တဲ့အခါမှာကျွန်တော်တို့ဒီတောက်တူတွေဒေသခံပြည်သူတွေကတော်တော်ကိုမြင်းစင်းနဲ့ပတ်သက်ပြီးတော့ကျွန်တော်စိတ်ပြီးတော့စိတ်ဝင်စားမှုအတော်တော်များများအားနေရတွေ့ရပါတယ်
ဟုတ်ကဲ့ပါကိုကျော်မြင့်ကျေးဇူးပါခင်ဗျာကျွန်တော်မြန်မာနိုင်ငံကလည်းဒီမက်ဆန်နာတွေပဲပြီးကန်ဒီယာအဲ့လိုအခြေအနေမျိုးတွေခဏခဏကြုံရတဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ရောကိုရဲအောင်နည်းနည်းလေးဆွေးနွေးပေးပါလားအခုရေဘေးကနေလို့ပါကိုကျုံလာတဲ့မက်ဆန်နာရှင်စင်းကိစ္စတွေတိုက်တိုက်နေတဲ့ခါကျတော့ဒီကိစ္စကအခက်အခဲတစ်ခုဖြစ်လာနိုင်လား
ဟုတ်ကဲ့ပါအဲ့ဒါကတော့ကျွန်တော်လည်းမြင်ပါတယ်အခက်အခဲတစ်ခုဖြစ်လာနိုင်တယ်လို့မြင်ပါတယ်အဲ့ဒီအားနဲ့ပတ်သက်လို့တော့ဗောနော်ကျောင်းစုရေကောက်ဝဲကော်မရှင်ကတော့သူကပြောထားလဲဆိုတော့ဒီသူ့ရဲ့ဖြည့်ရှင်ချက်ကတော့ဒီမေးပြီးတဲ့အခါမှာအထောက်အထားတွေဒီကြောက်ဆုံးသွားရင်လည်းဒီအရင်ကတော့ကျွန်တော်ဆက်လက်လုပ်ရတော့မလားမေးပြီးခွင့်အထောက်အထားတွေဒီရက်ကွက်တဲ့ကြိုက်ဝေးပေးမယ်ဆိုတာသူပြောပါတယ်ဒါပေမဲ့ဟိုဘာအခက်အခဲရှိနိုင်လဲဆိုအခုကျွန်တော်တို့ဒီလောက်ကုန်လို့ရှိရင်ပြညာမဲ့မဲစင်းရင်ဟာဒီသဘောဘေးအန္တရာယ်ကြီးတော့ကျွန်တော်တို့ဟာရက်ကိုကျွန်တော်တို့ရွှေ့လိုက်ပါတယ်နောက်မှာကျွန်တော်တို့ပြင်ညာနိုင်မယ်ဆိုအပြုဖြစ်နေပါလေ။အဲဒီမှာကျွန်တော်တို့ဘာရှိလဲဆိုလို့ရှိရင်ဒီနောက်ဆုံးမင်းစင်းကြီးကတဲ့အခါမှာပြင်ဆင်တာတွေဖြစ်ဆက်တာတွေကန့်ကွက်တာတွေလုပ်ကြပါလေ။ဒါပေမဲ့သူ့ရဲ့ဥပဒေအရဆိုရက်ကြီးကော်မရှင်တွေက9ရက်အတွင်းဒီကျင်ပြတဲ့လူတွေစီကိုပြန်ပြီးအကြောင်းပြန်ပေးရတယ်။လက်ခံနဲ့လက်မခံဘူးပေါ့နော်။သူကျင်ပြချက်တွေပေါ်မှာ။အဲအခုကကျွန်တော်တို့အကြောင်းပြန်တာကိုကျွန်တော်တို့မကြားဘူး။မကြားတဲ့အခါမှာအခုကတဲ့မင်းစင်းကြီးငါတို့ကပြင်ဆင်နေတက်မှတောက်ဆိုတဲ့လူတွေရဲ့မင်းစင်းကြီးနဲ့ပြန်ပြင်ပြီးတော့ကတ်မှာလား။ဟုတ်လားအဲ့ဒါကလည်းကျွန်တော်တို့တော်တော်စိတ်ဝင်စားဖို့ကောင်းပါအဲ့လိုပြန်ကတ်တဲ့အခါမှာတင်တဲ့လူတွေအကုန်လုံးကိုလက်ခံပြီးတော့ပြန်ပြန်လာဘယ်လိုလဲဆိုတာကလူတိုင်းကအပိတ်တစ်ခုအလိုအနေနဲ့ကိုဖြတ်ပြီးတော့ကြည့်ရမယ်တဲ့ဘုံမျိုးကိုကျွန်တော်တို့ရောက်နေတာတွေ့ရတယ်ဗျ
ဆရာရှင်တယောက်ကိုလှည့်ပေးခြင်းပါလေကိုမောင်တက်သနာကိုမောင်တက်မောင်တက်သနာဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ဗျာအခုဒီဖားရင်းနေတဲ့ဒီဖားရင်းနေတာဒါရေတက်ရှိရှိဖားတဲ့ဖားရင်းနေရှင်းနေပါဗျာတကယ်ဆိုလို့ရှိရင်ဒီဖားရင်းနေပြီဟုတ်တော့30ရာခိုင်နဲ့80ရာခိုင်နဲ့80ရာခိုင်နဲ့ညိုညိုကြောကြတယ်ဒီကောဝေကောမရှင်ရဲ့ရက်ကြီးဖွက်ဒီရဲ့ဥအောင်တရားဆောင်ရမှာဆိုလို့ရှိရင်ဒါအခွင့်အရေးအတော်ယူနေဝနိုင်တယ
်ဟုတ်ကဲ့မောင်တန်တနာကျေးဇူးပါပါခင်ဗျာကိုတာလွန်မေးချင်ပါလေခင်ဗျာဒီအခုလိုမဲဆန္ဒရှင်စီရင်အမှားယွင်းကိစ္စဟာတရားမျှတတဲ့ရွေးကောက်ပွဲတရက်ကိုသွားပြီးတော့ထိခိုက်နိုင်လားဒီတရားမျှတမှုမဲ့သွားနိုင်လားဘယ်လိုယူဆပါလဲ
မဲစင်းမမှန်ရင်တော့ရွေးကောက်ပွဲဆိုတာတရားမျှတမှုဆိုတာမလွယ်ပါဘူးအဲ့တော့မဲစင်းအမှားယွင်းလုပ်တဲ့ရွေးကောက်ပွဲကဘယ်လိုမှတရားမျှတမှုရှိနိုင်မှာမဟုတ်ပါဘူးနောက်တစ်ခုကတော့ဟိုပါလေဒီပြည်သူ့ရွေးကောက်ပွဲကော်မရှင်ရဲ့ဒီနိုင်ငံတကာဖန်တွေဘောဥရောပသမဂ္ဂအဖွဲ့တွေဒီလောက်တုံးလာတော့မှဒီလောက်ဟိုမှန်ကန်ကြည့်ကြတဲ့ရွေးကောက်ပွဲဟိုပေါ့နော်မဲစင်းထုတ်မပြနိုင်ဘူးဆိုလို့ရှိရင်ဒီလောက်ကစားတုံးလာတော့သူတို့မဲစင်းမှန်မှန်ထုတ်မပြနိုင်လို့ရှိရင်ဘယ်လိုဘယ်လိုလုပ်မလဲပေါ့နော်ရှေ့ဆက်ပြီးတော့အဲ့ဒါဒီလူတွေနေနဲ့ရောဒီရွေးကောက်ပွဲကိုအော်ဒီလိုလုပ်ပြီးတော့ဟိုယုံကြည်စိတ်ချတဲ့ဒီကောက်ပဲဖြစ်နိုင်လေပေါ့နော်အဲ့လိုမျိုးစောက်ကြည့်ဖြစ်ပေါ့အကုန်ကတော့အဲ့လိုလူမျိုးတွေကတော့ထုတ်နေကြတာပဲဒါလူမျိုးတွေကြား
တယ်ဟုတ်ကဲ့ပါဟုတ်ကဲ့ပါဒဲလီလဲစီစဉ်ကျွန်တော်တို့အချိန်ဆွတ်သွားလို့ပါပေါင်းဆွနေပြည့်တဲ့ကိုရဲအောင်ကိုတာလွန်ဆောင်ထက်နဲ့ကျွန်တော်တို့ရရှိနေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလဲစီစဉ်ဒီမှာပဲကျွန်တော်ကွင့်ပေးပါကိုတန်းညိုဆွေးနွေးတင်ဆက်တဲ့စနေညတိုင်းရဲ့လီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။တော်ရရှင်နေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သ
တင်းနေတဲ့ပတ်စင်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ view internet ဆာမျက်နှာမှာလည်းပြန်ပြီးတော့နားဆင်ဖတ်ရှုလို့ရပါတယ်ကျွန်တော်တို့ website လိပ်စာက burmese.viewnews.com ဖြစ်ပါတယ် view ကနေတိုက်ရိုက်လေတိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေနေ့တွေမှာတပတ်ကို2ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတခါတော့လာမယ့်အင်္ဂါနေ့ညမှာဆွေးနွေးမယ့်တိုက်ရိုက်လေတိုင်းအစီအစဉ်ကိုအတိပေးပါစီခင်ဗျာ
မနက်ငယ်လူဦးရေထဲမှာအများစုဖြစ်တဲ့မျိုးသမီးတွေကနိုဝင်ဘာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုရှိတဲ့မျိုးသမီးကိုယ်စားလှယ်လောင်းအစီအတွက်ဟာအမျိုးသားတွေထဲအဆမတန်းငုံနေပါတယ်။ဒါဟာမြန်မာနိုင်ငံကမျိုးသမီးအများစုနိုင်ငံရေးကိုစိတ်ဝင်စားမှုနည်းတယ်ဆိုတာကိုများပြတာပါလား။ဒါမှမဟုတ်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်လှုပ်ဆောင်ခွင့်ရဖို့လုံလောက်တဲ့အားပေးမှုနဲ့အခွင့်အလမ်းတွေမရှိလို့ပါလား။အခုလာမယ့်အင်္ဂါညတရားလီတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က12392382555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နဲ့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ရာရှင်နေနေနဲ့ကျွန်တော်တို့ရဲ့အင်္ဂါညတိုက်ရိုက်လေလံစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့အင်္ဂါနေ့ည9:00မတိုင်ခင်ဆက်သွယ်ကြဖို့တိုက်တွန်းပါရစေခင်ဗျာ။သောရာရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့တချင်းတောင်းခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးလိုလိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ရဲ့တယ်လီဖုန်းနံပါတ်က12392382555လေးဖြစ်ပြီးတော့ fax နံပါတ်ကတော့12392382555နဲ့ဖြစ်ပါတယ်။ကျွန်တော်တို့ထုတ်လွှင့်ပေးသွားခဲ့တဲ့မနက်6:00ကနေ9:00အစီအစဉ်စဆုံးကိုမနက်7:00ကနေ9:00တကြိမ်နေ့လယ်7:00ကနေ10:00အထိတကြိမ်ပြန်ပြီးတော့ဖမ်းယူနားဆက်နိုင်ပါတယ်ခင်ဗျာ။ View American တန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ line to meter 19 နဲ့25တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာ။ဘူရောကဘာတရင်ချင်းချက်ကိုကိုဇော်ဝင်းနိုင်ကတလက်ကျင်ညာပေးမှာဖြစ်ပါတယ်ဗျာ
စီးရီးယားနိုင်ငံအတွက်မှာရှိတဲ့ IS အစ္စလာမစ်စစ်သွေးကြွတွေအပေါ်အမေရိကန်ကဥဆောင်ပြုလုပ်နေတဲ့လေကြောင်းစစ်စင်ရေးမှာတူရကီနိုင်ငံကလေရင်တိုက်လေရင်တွေလည်းပထမဆုံးအကြိမ်ဖြစ်ပါဝင်တက်ခတ်ခဲ့တယ်လို့နိုင်ငံရေးဌာနကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တူရကီနိုင်ငံကိုချင်းချောက်နိုင်တယ်လို့ယူဆရတဲ့စီးရီးယားနယ်စပ်မှာရှိတဲ့ IS အဖွဲ့ကိုတောက်ချာနေနောက်မှန်ကစပြီးလေကြောင်းတိုက်ခိုက်မှုတွေစတင်ပြုလုပ်ခဲ့တာလို့ဆိုပါတယ်။မလေးရှားနိုင်ငံမှာငွေကြေးမတမာမှုတွေနဲ့ဆွတ်ဆွဲခံနေရတဲ့ဝန်ကြီးချုပ်ယာရုကနှုတ်ထွက်ပေးရေးမြို့တော်ကွာလာလမ်ပူမှာထောင်တောင်းချီတဲ့သူတွေစနေနေ့ကစပြီးတော့နေရက်ဆက်တိုက်ဆန္ဒပြနေကြပါတယ်။အစိုးရပိုင် 1MDB ယင်းနေမြို့နာမှုကုမ္ပဏီကနေဝန်ကြီးချုပ်နာချေဗရာဇာရဲ့ကိုပိုင်ဗန်ထဲကိုဒေါ်လာတန်း900ထည့်ပေးခဲ့တဲ့ကိစ္စလူသိရှင်ကြားထွက်ပေါ်ခဲ့ပြီးတဲ့နောက်ရွေးကောက်ပွဲတရားမျှတရေးအဓိကဆောင်ရွက်ပေးနေတဲ့အဖွဲ့ကြီးဖြစ်တဲ့ဘာစီကဝန်ကြီးချုပ်ကိုယာရုကနေဆင်းပေးဖို့တောင်းဆိုရာမှာဆန္ဒပြသူပြည်သူပေါင်းထောင်ပေါင်းချီပါဝင်ဆင်နွှဲခဲ့ကြပါတယ်။လက်ပနိုနိုင်ငံဘေရုတ်မြို့မှာဒေသဆန္ဒရှင်စနေနေ့ညမိုးချုပ်သွားတဲ့အထိထောင်ပေါင်းများစွာသောပြည်သူတွေဟာအကြီးမားဆုံးဆန္ဒပြပွဲတစ်ခုကိုဆင်နွှဲဖို့အတွက်အဓိကရည်မြစ်တစ်ခုမှာစုဝေးနေကြပါတယ်။အမိုက်တီဆွန့်ပြေရာအဓိကနေရာတစ်ခုကိုပိတ်လိုက်ပြီးတဲ့နောက်နိုင်ငံတဝန်းကလမ်းနေမှာအမိုက်တီတောင်းလို့ပုံနေတဲ့အပေါ်စိတ်ဆိုးဒေါသထွက်နေကြတဲ့ပြည်သူတွေကပြီးခဲ့တဲ့သတင်းပတ်ကစပြီးတော့ဆန္ဒပြပွဲတွေကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်။အယ်ဂျာဇီးရာသတင်းတော်၃ဦးကိုစနေနေ့ကပြည်တံချမှတ်လိုက်တဲ့အပေါ်သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေအကြားအမျက်ဒေါသထွက်ပြီးဝမ်းနဲ့ကြေကွဲနေကြပေမဲ့အီဂျစ်နိုင်ငံသားတချို့ကတော့တိုင်းပြည်လုံခြုံရေးအတွက်ဒါဟာလှုပ်တင့်လှုပ်ထိုက်တဲ့ကိစ္စဖြစ်တယ်လို့ယူဆနေကြပါတယ်။မမကန်တဲ့သတင်းတွေဖြန့်ချိမှုနဲ့အီဂျစ်နဲ့ကနေဒါနိုင်ငံသားနှမျိုးခံယူထားတဲ့အယ်ဂျာဇီးရာသတင်းတောက်နဲ့အီဂျစ်နိုင်ငံသားသတင်းတောက်တူဦးပါဝင်ဩစတြေးလျနိုင်ငံသားသတင်းတောက်တူဦးတို့ကိုထောင်ဒဏ်3နှစ်နဲ့3နှစ်ခွဲစီချမှတ်အပြစ်ပေးလိုက်တာဖြစ်ပါတယ်။
ကမ္ဘာသတင်းချင်းချုပ်ကိုကိုဇော်ဝန်းလိုက်ချင်ညာခဲ့တာပါဒီမနက်အစီအစဉ်ထုတ်လို့ရေမှုကမန်နန္ဒာချမ်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ် VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိ line to meter 30 40 49 50နဲ့ line meter 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရဆင်းလေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.